Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ9ရက်ဗုဒ္ဓဦးနေမနက်ခင် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။တိုင်းဒိုမီတာ32/40/48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုမနက်ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မြတ်တပ်ပါဒီမနက်ခင်သတင်းတွေကိုကိုဆံမဝင်တဲ့အတူကြီးညာပေးပါပါ။အောက်လွတ်တော်စုံစမ်းရေးကော်မတီမှထွက်ဆိုဖို့အတွက်ဆင့်ခေါ်ထားတဲ့သမရအင်ဗျူအချံပေးအရာရှိချုပ်ဟာထွက်ဆိုဖို့အတွက်မတော်ရောက်ခဲ့ပါဘူး။ Righteous သတင်းတောက်တွေကိုဖမ်းဆီးစင်ကရေးမှတ်တဲ့ရေးမှတ်တန်ကိုဖမ်းဆီးသူရဲအရာရှိကမီးရှို့ပြီးဖျက်ဆီးခဲ့တယ်လို့အင်ကာနဲ့တရားခွင်မှာထွက်ဆိုခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညို
။ကောင်းပါပြီရှင်။အခုမနက်ခင်ဆက်ပြီးတော့နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းကိုရောက်ခဲ့တဲ့ဆွစ်ဇာလန်သမ္မတကရခိုင်အရေးနဲ့ပတ်သက်လို့ပြောခဲ့တာကတော့
And Switzerland also calls for the full implementation of the report of the advisory commission chaired by Kofi
Annan ရဲ့ commission ရဲ့အကြံပြုချက်ကိုပြည့်ဝထောက်ခံကြောင်းပြောကြားချက်ကိုနိုင်ငံတကာသတင်းတွေအပြည့်အစုံနှာစင်နိုင်ပါတယ်အကျဉ်းထောင်တွေရဲ့အကျဉ်းသားဥယျသတ်မှတ်ချက်ထက်ကျော်လွန်နေပြီးစာဝင်နေရေးစားတောက်နေထိုင်ရေးအခက်တွေနေလို့လွှတ်ပေးတဲ့သူတွေကိုလွှတ်ပေးရေးလူအခွင့်ရေးအကြံကော်မရှင်ရဲ့အကြံပြုချက်ထက်မှာနိုင်ငံရေးအကျဉ်းသားရဲ့လို့သိသက်မပါတဲ့အကြောင်းထိုင်းနိုင်ငံမှာမွေးဖွားခဲ့သူကရင်နဲ့မွန်တိုင်းရင်သား300ကျော်ထိုင်းနိုင်ငံသားဖြစ်ခွင့်ရသွားတယ်ဆိုတဲ့သတင်းလာတွေနှာစင်ကြရမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမိုးဝေတို့ကကြီးညာပါမယ်ရှင်
သမရအင်ဗျူရဲ့မဟာဗျူဟာဆိုင်ရာအကြံပေးအရာရှိချုပ်စတီဖန်နန်ကိုသူသမရဒေါနယ်ထရမ့်အတွက်အဓိကအကြံပေးအရာရှိဖြစ်တဲ့တာဝန်ထမ်းဆောင်ခြင်းအခြေအနေတွေနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်အောက်လွှတ်တော်စွန့်စွန့်ကော်မတီကအင်ကာနေမှာစီစဉ်ထားပေမဲ့သူကရောက်မလာခဲ့ပါဘူး။သူကိုလာရောက်ဖို့အတွက်လွှတ်တော်အမတ်တွေကိုရင်းကဆင့်ခေါ်ခဲ့တဲ့ကြားကနေမလာရောက်တာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုရှိမရှိစုံစမ်းနေတဲ့အဖွဲ့ခေါင်းဆောင်ဖြစ်တဲ့ Texas Pinet က Republican အောက်လွှတ်တော်မှ Mike Conaway ကတော့အဖွဲ့ရဲ့မေးမြန်းမှုတွေကိုဖြေကြားဖို့အတွက်ဘန်နန်လာရောက်မယ်လို့မျှော်လင့်ထားပေမဲ့ရောက်မလာခဲ့ပါဘူးလို့ပြောပါရတယ်။သမ္မတအင်ဗျူနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကြားအငင်းခုန်ဖြစ်နေတဲ့ကိစ္စမှာဘန်နန်ကိုမေးမြန်းခြင်းနဲ့အတွက်ဆင့်ခေါ်ခဲ့တာဖြစ်ပါအခုလိုရုံးကဆင့်ခေါ်တာကိုလာရောက်ဖို့ပြက်ကွက်တဲ့အတွက်ဘန်နန်ဟာလွတ်တော်ကိုမထီမဲ့မြင်ပြုမှုနဲ့တရားရင်ဆိုင်ရနိုင်ပါတယ်ဒါပေမဲ့ဒီကော်မတီကနေသူ့ပေါ်အရေးယူမယူအခုလည်းမသိရသေးပါဘူးဘန်နန်ကိုသမ္မတအင်ဗျူကထွက်ဆိုမှုမလုပ်ဖို့အတွက်ဆက်ပြီးပိတ်ပင်ထားတယ်လို့သူ့ရှေ့နေကစုံစမ်းရေးကော်မတီကိုပြောကြားခဲ့ကြောင်းစုံစမ်းရေးအဖွဲ့ကထိတ်တန့်ဒီမိုကရက်တစ်အောက်လွှတ်တော်အမတ်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ကအဒမ်ရှစ်ကပြောပါတယ
်နောက်ထပ်တစ်ကြိမ်အမေရိကန်ပြည်ထောင်စုအစိုးရပေးပြရပွဲကျောင်းရတော့မယ်ရက်2ရက်အလိုအချိန်မှာအစိုးရအတုံးစီဆက်လက်ခွင့်ပြုရေးအတွက်ဆုံးဖြတ်ချက်ချနိုင်မချနိုင်ဆိုတဲ့အခြေအနေကိုရင်ဆိုင်နေရပါတယ် Republican နဲ့ဥဆောင်တဲ့အောက်လွှတ်တော်အမတ်တွေကကြမ်းရှိနေတဲ့ဗန်ဒါရေးနှစ်ကုန်ချိန်အထိ American စစ်တပ်အတွက်အတုံးစီမူကြမ်းကိုခွင့်ပြုခဲ့ပေမဲ့လို့ပြည်တွင်းအတုံးစီကိုတော့သတင်း6ပတ်စာအတွက်သာခွင့်ပြုခဲ့ပြီးအထက်လွှတ်တော် Democrat အမတ်တွေကတော့ခွင့်မပြုဖို့ဟန်တာမယ်လို့ဆိုနေကြပါတယ်အထက်လွှတ်တော်အမတ်အများစုရဲ့ခေါင်းဆောင် Mitch McConnell လို့ Republican လွှတ်တော်အမတ်တွေကပြည်တွင်းအတုံးစီအချိုးစားနဲ့ပတ်သက်ပြီးတော့ဆက်လက်ညှိနှိုင်းနေတဲ့အချိန်မှာတနစ်စာရန်ပုံငွေအဖြစ်အမျိုးသားကာကွယ်ရေးအတုံးစီကိုဦးစားပေးရမယ်လို့ပြောဆိုနေကြပါတယ်။ Democrat တွေကတော့ကျန်းမာရေးစောင့်ရှောက်မှုနဲ့တခြားပြည်တွင်းလိုအပ်ချက်တွေကိုလည်းအရေးကြီးတယ်လို့ပြောပါတယ်။ကျွန်တော်တို့ရဲ့စစ်တပ်နဲ့လူလက်တန်းစားတွေအတွက်ရန်ပုံငွေတိုးမြှင့်ပေးရမယ်ဆိုတာကိုကျွန်တော်တို့ထောက်ခံပါမယ်။ပါတီနှစ်ခုဟာတစ်ဖက်နဲ့တစ်ဖက်ပုတ်ထုတ်နေကြတာမဟုတ်ပါဘူးကျွန်တော်တို့ဟာတစ်ခုတည်းအတွက်ပဲလုပ်ပြီးကျန်တာတွေကိုကြောခိုင်းမထားလိုပါဘူးလို့အထက်လွှတ်တော်လူနည်းစုအမတ်ခေါင်းဆောင်ဖြစ်တဲ့ Chuck Schumer ကပြောပါတယ်ပြီးခဲ့တဲ့နှစ်နှောင်းပိုင်းကစပြီးတော့အမေရိကန်ပြည်ထောင်စုအစိုးရရဲ့အတုံးစီရန်ပုံငွေခွင့်ပြုမှုတက်တန်း၄ချိန်ဆက်တိုးပေးခဲ့ပြီးတော့လက်ရှိတက်တန်းကာလဟာကြာတာပတင်းနေ့ညတကောင်ရန်ချိန်မှာကုန်ဆုံးတော့မှာဖြစ်ပါတယ်ခင်ဗျာ
တန်ကိုရီးယားနိုင်ငံမှာကျင်းပမယ့်ဆောင်းရာသီအိုလံပစ်အားကစားပွဲတော်အတွင်းမြောက်ကိုရီးယားအရာရှိတွေနဲ့အမေရိကန်ထုသမရဒီသတင်းပတ်ထဲတွေ့နိုင်ခြေကိုဒေါ်နယ်ထရမ့်အစိုးရဘက်ကနေလမ်းဖွင့်ပေးထားပါတယ်။အမေရိကန်ထုသမရမိုက်ပန်ဆာအခုလိုဆင်းရဲပွဲလုပ်ဖို့အတွက်သူ့ဘက်ကတော့မတောင်းဆိုရသေးကြောင်းတနင်္လာနေ့ကအလာစကာမှာရောက်နေတဲ့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါပြင်အခြေအနေကိုလမ်းဖွင့်ပေးထားပြီးစောင့်ကြည့်သွားမယ်လို့လည်းပြောပါတယ်။ဒါပြင်သမရထရမ့်အနေနဲ့အခုလိုတွေ့ဆုံဆွေးနွေးမှုတွေနဲ့အဖြေရှာရမျိုးကိုအမြဲတမ်းယုံကြည်ကြောင်းလည်းပြောပါတယ်။ ဒါပေမဲ့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပဲ့ထိန်ဒုံးကျည်ရီမန်းချက်ကြီးကိုလုံးဝတခါတည်းအပြီးဆန့်လို့ဖို့လုပ်ရမယ်လို့လည်းမြောက်ကိုရီးယားဘက်ကဘယ်သူကိုမဆိုဘယ်လိုပုံစံနဲ့တွေ့ပြောကြားသွားမယ်အကြောင်းသတင်းတောက်တွေကိုပြောကြားခဲ့တာပါလက်တင်အမေရိကန်နိုင်ငံတွေကိုတောက်အောင်နေတဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ကိုလည်းဒုသမရနဲ့မြောက်ကိုရီးယားအရာရှိတွေကြားတွေ့ဆုံမှုရှိမရှိသူပီရူးမှာရောက်နေတော့မေးမြန်းတဲ့အခါမှာလည်းအလားတူဖြစ်ကြားခဲ့တာပါဒုသမရဟာဂျပန်နိုင်ငံတိုကျိုကိုအင်ကာနေ့ညမှာဆက်ရောက်ပါတယ်ပြီးတော့ဝန်ကြီးချုပ်ရှင်ဆိုအာဘေဘေးနဲ့ဗိုလ်တော်ဖူးနေမှာတွေ့ဆုံမှာဖြစ်ပါတယ်ကြာသပတေးနေ့မှာတော့တောင်ကိုရီးယားနိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်တယ်လို့တောင်ကိုရီးယားသမရနဲ့တွေ့ဆုံမှာဖြစ်ပါတယ်
American stock share ဈေးဟာအင်ကာနေ့ကအတက်ကျများခဲ့ပြီးတဲ့နောက်ဈေးပိတ်ချိန် stock share ဈေးတွေတက်သွားခဲ့ပါတယ်။ Dow Jones စက်မှုအညွှန်းကိန်းအရ568မှတ်တက်ခဲ့ပြီးတော့တနင်္လာနေ့ကထိုးကျခဲ့တဲ့1,185မှတ်ရဲ့ထက်ဝက်ကျော်နီးပါးပြန်လည်ရရှိခဲ့ပါတယ်။ Standard & Poor's S&P အညွှန်းကိန်းကတော့39မှတ်တက်ခဲ့ပါတယ်။အာရှနဲ့ဥရောပတို့မှာအင်ကာနေ့စောစောပိုင်းတုန်းက stock တွေထုတ်ရောင်းခဲ့ကြတဲ့အတွက်American stock ဈေးကွက်ဖွင့်စာမှာတိတိတသားဈေးကျဆင်းခဲ့ပေမဲ့နောက်ပိုင်းဈေးပြန်တက်ခဲ့ပြီးရှယ်ယာဈေးနှုန်းတွေအတက်ကျများခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကတော့ Dow's အညုံကိန်းတရက်ထဲမှာတည်းအမှတ်ပေါင်းများစွာထိုးကျခဲ့တဲ့အတွက်ဒါဟာ stock ဈေးကွက်ရဲ့နှစ်ပေါင်း120တမိုင်းမှာတရက်ထဲတွင်အများဆုံးဈေးထိုးကျခဲ့တာလည်းဖြစ်ပါတယ်။အင်္ဂါနေ့ဈေးဖွင့်ချိန်မှာအညုံကိန်းက930မှတ်ကျခဲ့ပြီး S&P အညုံကိန်းက1.3ရာခိုင်နှုန်းကျခဲ့တာဖြစ်ပါတယ်။တင်းနှလာလေးက American stock ဈေးကွက်တွေထိုးကျခဲ့ပြီးတဲ့နောက်ကမ္ဘာတစ်ဝန်း stock ထုတ်ရောင်းမှုတွေဖြစ်ခဲ့ပြီးအင်္ဂါနေ့စောစောပိုင်းမှာတော့အာရှ stock အညွှန်းကိန်းကျဆင်းခဲ့တာဖြစ်ပါတယ်။ဂျပန် Nikkei ကတော့အညွှန်းကိန်းက900,000တန်ဖိုးကျခဲ့ပြီးဟောင်ကောင် Hansen အညွှန်းကိန်းကလည်းလိုက်ကျက2015ခုဩဂုတ်လနှောင်းပိုင်းမှာအဆိုးရွားဆုံးအချိန်တွေရောက်ခဲ့ပါတယ်။ဥရောပရဲ့ London FTSE stock ဈေးကွက်က 1.6 ရာခိုင်နှုန်း GermanDAX stock ဈေးကွက်က 1.3 ရာခိုင်နှုန်းပြင်သစ် CAC stock ဈေးကွက်က 1.3 ရာခိုင်နှုန်းတို့အတီးတီးတန်ဖိုးကျဆင်းခဲ့ပါတယ်
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ကြီးဖောက်ဖျက်မှုနဲ့ဖမ်းဆီးခံရတဲ့ Writers သတင်းတောက်နှုတ်ရဲ့အမှုကိုအင်ကာနေ့ကရန်ကုန်မြောက်ပိုင်းခံတရားရုံးမှာဆက်စစ်ဆေးခဲ့ပြီးတရားခွင်မှာတေလူပြတက်တဲ့ရဲရရှိကဖန်စီခဲ့တဲ့တုန်းကမှတ်တမ်းကိုမိရှုဖြစ်စီကြောင်းထွက်ဆိုခဲ့ပါတယ်။ရဲရရှိတွေရဲ့လူရဟာတရားဥပဒေနဲ့မညီဘူးလို့အဖမ်းခံရတဲ့ Rogers သတင်းတော်ကိုဝါလုံးကပြောပါတယ
်။ဂျုံတော်မှာလာပြီးတော့တင်တဲ့ဟာတွေကလေကျွန်တော်တို့တရားစွဲလို့ရအောင်တင်တာတွေပဲဖြစ်တယ်ပေါ့နော်။အစိုးရဥပဒေတိုင်းဆောင်ရွက်မယ်ဆိုပြီးတော့တကယ်တမ်းကျွန်တော်တို့ပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးတော့ဘာမှဂျုံတော်မှာတင်ပြလာတာမရှိဘူးလေ။ကျွန်တော်တို့ကတရားမမျှတဘူးလို့ခံစားရပါတယ်။
အင်္ဂါနေ့တရားခွင်မှာထွက်ဆိုတဲ့ရဲရရှိကဒီသတင်းတောက်တွေကိုဖမ်းပြီးပြီးချင်းသူ့ရဲ့ရဲမှတ်တမ်းစာရွက်ကိုသူ့ကိုယ်တိုင်မီးရှို့ခဲ့တဲ့အပြင်အင်္ဂါနေ့တရားခွင်မှာသူ့ရဲ့ထွက်ဆိုချက်တွေထဲမှာလည်းကွဲလွဲချက်တွေရှိနေတယ်လို့အကျိုးဆောင်ရှေ့နေဖြစ်တဲ့ဦးတန်းစောအောင်ကပြောပါတယ်။ Rogers သတင်းတောက်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ၁၂ရက်နေ့မှာမြန်မာအာဏာပိုင်တွေကနေဖမ်းဆီးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကမတည်ငြိမ်တဲ့အခြေအနေကြုံရတဲ့ရခိုင်ပြည်နယ်တွေကလုံခြုံရေးတပ်ဖွဲ့လှုပ်ရှားမှုအပါအဝင်အစိုးရနှိမ့်ဝက်သတင်းအချက်လက်တွေကိုဥပဒေဆန့်ကျင်ပြီးရယူခဲ့တယ်ဆိုတော့ဆက်ဆွဲခြင်းနဲ့အရေးယူခဲ့တာပ
ါဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခရီးရောက်နေတဲ့ဆွစ်ဇာလန်သမ္မတအလန်ဘတ်စီဟာအင်္ဂါနေ့ကကောက်ဆက်စ်ပြည်သားခရိုင်မှာရှိတဲ့ရိုဟင်ညာဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးတော့ရိုဟင်ညာပြည်ထနာဖြစ်ရှင်ရေးအတွက်မစ္စတာကော်ဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲဖော်နိုင်ရေးဆွစ်ဇာလန်နိုင်ငံကထောက်ခံတယ်လို့ပြောကြားလိုက်ပါတယ်ရိုဟင်ညာတွေဘေးကင်းစွာဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေပြန်သွားနိုင်ဖို့အတွက်ဆွစ်ဇာလန်နိုင်ငံကကူညီမယ်လို့လည်းဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ညာရီကူညီရေးအတွက်ဒေါ်လာ12တန်းကျော်လောက်နဲ့ညီမျှတဲ့ Swiss Franc 12တန်းထောက်ပံ့မယ်လို့လည်းတမရကကြေညာခဲ့ပါတယ
်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံနဲ့ချင်းနေတဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ပေးကြဖို့မြစ်တာရက်ခံချက်တစောင်းကို February 6ရက်ရက်စွဲနဲ့ကချင်အဖွဲ့စည်း20ကနေလက်မှတ်ရေးထိုးပြီးထုတ်ပြန်လိုက်ပါတယ်
ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးစံမိုးဝီတို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစတိုက်နာဆင်ရပါမယ်။ရိုဟင်ဂျာပြည်ထနာဖြစ်ရှင်းနိုင်ရေးကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဖို့ထောက်ခံတယ်လို့ဆွစ်ဇာလန်သမ္မတကပြောပါတယ်။ရိုဟင်ဂျာအကြက်တဲပြည်လည်နိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံအနေနဲ့မြန်မာနဲ့ရောဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပါဆွေးနွေးဆောင်ရွက်နေတယ်လို့သမ္မတအာလန်ဘက်စီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီအင်ကာနေကသွားရောက်စဉ်သူကအခုလိုပြောကြားခဲ့တာပါ။အပြည့်စုံကိုမဆုမြတ်မောင်ကဆက်ပြီးပြောပြပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခရီးနဲ့ရောက်နေတဲ့ဆွစ်ဇာလန်သမ္မတအဲလန်ဘက်စီဟာအင်ကာနေရုံကကောက်ဆက်ပဇာခရိုင်ထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့ပါတယ်။ရိုဟင်ဂျာပြည်ထနာကိုဖြေရှင်းနိုင်ရေးအတွက်မစ္စတာကိုဖီယာနန်ကော်မရှင်ရဲ့အစိုးရခန်းစားတွေကအကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်နိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံကထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေဘေးကင်းစွာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်သွားနိုင်ဖို့အရေးကြီးတယ်လို့သမ္မတဘက်စီကအခုလိုပြောကြားခဲ့ပါတယ်
The agreement on repatriation between Bangladesh and Myanmar is a positive step towards a solution of the current crisis and it will be
လက်ရှိပြည်နာဟုအဖြစ်ဆက်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြမ်းမှာနေရပြန်ပွေရေးသဘောတူညီမှုရရှိထားတာဟာအပြုသဘောဆောင်ရွက်ခြေလှမ်းဖြစ်ပါတယ်။ပြန်သွားရသူအလုံးဟာကိုယ့်သဘောနဲ့ကိုပြန်ကြတဲ့သူတွေဖြစ်ဖို့လုံလုံခြုံခြုံစီးဖို့တိတ်ခါစီစီပြန်သွားနိုင်ကြဖို့ကအရေးကြီးပါတယ်။ကိုဖီအန်နန်ဦးဆောင်ရေးသားခဲ့တဲ့အစည်းအဝေးခန်းစားပါအကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဖို့အတွက်ဆွစ်ဇာလန်နိုင်ငံကတောင်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လာကြမဲ့သူတွေအတွက်အရှင်ပြည်ရဲ့ပတ်ဝန်းကျင်မျိုးရရှိစေဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ဆွစ်ဇာလန်တန်ယုံကလည်းအထောက်ကျူပတ်နေပါတယ်။ဒါပေမဲ့ရေရှည်အဖြစ်ရဖို့အတွက်တော့အချိန်ပေးရမှာဖြစ်ပါတယ်
။2019ခုနှစ်ဩဂတ်လ24ရက်နေ့တုန်းကထုတ်ပြန်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစိုးရခန်းစားပါအကြံပြုချက်တွေထဲမှာရခိုင်ပြည်နယ်ထဲကရခိုင်နဲ့မွတ်စလင်အတိုင်းအဝိုင်းတွေကြားနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ရေရှည်ငြင်းငြင်းချမ်းချမ်းနဲ့တဟဆာတာဖြစ်စွာနေထိုင်နိုင်ကြအောင်လို့အကြံပြုထားတာပါ။ရခိုင်ပြည်နယ်ထဲမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာအန္တရာယ်ကြီးမားပြီးအရေးပေါ်ဆောင်ရွက်မှုတွေလိုအပ်နေတယ်လို့လည်းကော်မရှင်ကထောက်ပြခဲ့ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုအချက်အစီရင်ခံစာရဲကအချက်တွေကိုလက်တွေ့အခြေအနေပေါ်မူတည်ပြီးတော့အပြည့်စုံဆုံးအမြန်ဆုံးအကောင့်ထဲပေါ်နိုင်ဖို့စဉ်စားဆောင်ရွက်သွားမယ်လို့မြန်မာအစိုးရကလည်းတုံ့ပြန်ထားပါတယ်။အဲ့ဒီအစဉ်ခန်းစားထုတ်ပြန်ခဲ့ပြီးနိုင်ပိုင်းအကြမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွက်မှရိုဟင်ဂျာသိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ကြပါတယ်။ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရဘင်္ဂလားဒေ့ရှ်ဘက်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းခွဲကျော်ရှိတယ်လို့ဆိုပါတယ်။အဲ့ဒီသူတွေဘေးကင်းစွာပြန်သွားနိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံကကူညီဆောင်ရွက်နေတယ်လို့ဆွစ်ဇာလန်သမ္မတကပြောပါတယ
် We are working with Bangladesh but also with Myanmar and we are also in contact with Myanmar to address this issue
ဆွစ်ဇာလန်နိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောမြန်မာနိုင်ငံနဲ့ပါအတူလက်တွဲဆောင်ရွက်နေပါတယ်ပြဿနာကိုအဖြေရှာနိုင်ဖို့မြန်မာနဲ့လည်းဆွေးနွေးမှုတွေရှိနေပါတယ်အခုဆိုရင်နေရပြန်ရေးအတွက်သဘောတူညီချက်ရရှိထားပြီးပါပြီသူတို့တွေရဲ့လူကုန်သိခါကိုလေးစားလိုက်နာပြီးသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့လိုပါတယ်ကျွန်တော်အရင်ပြောခဲ့သလိုပါပဲပြန်သွားကြသူတွေဟာလူလူလာလာပြန်ကျင်သူတွေဖြစ်ရမယ်ဘေးကင်းလူမျိုးမှုရှိရပါလိမ့်မယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိနေကြတဲ့ဒုက္ခသည်တွေကိုအကူအညီပေးနေကြတဲ့အဖွဲ့အစည်းတွေကိုဦးစားပေးပံ့ပိုးကူညီဖို့အတွက်ကိုလည်းသမ္မတအဲလန်ဘက်စီကအခုလိုဆိုခဲ့ပါတယ
် We are facing and you are facing here and the people working here are facing a situation with urgent needs
ခင်ဗျားတို့ရောကျွန်တော်တို့ရောဒီမှာအလုပ်လုပ်နေကြသူတွေအားလုံးရောအရေးပေါ်လူအချက်တွေနဲ့ရင်ဆိုင်နေကြရပါတယ်။မလွယ်ကူတဲ့အခြေအနေတွေမှာလူပေါင်းတသန်းလောက်နေထိုင်ကြရတာကိုစီမံခန့်ခွဲဖို့ဆိုတာမလွယ်လှပါဘူး။မကြာခင်မှာမုတ်တုံရပြည်ကြားရလာတော့မှာပါ။ဒါကြောင့်ဒီမှာကုနီထပ်ပန်းနေကြတဲ့အဖွဲ့တွေကိုပံ့ပိုးနိုင်ဖို့အရေးပေါ်ဦးစားပေးရမှာဖြစ်ပါတယ်။စာနာရေးခါပိုင်းဆိုင်ရာအထောက်အပံ့တွေပေးနေတဲ့အဖွဲ့တွေ၊ကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့အဖွဲ့တွေကိုကုနီပေးနိုင်ဖို့ကအရေးကြီးပါတယ်။အဲ့တချိန်ထဲမှာပဲနေရပြန်ပူရေးသဘောတူညီချက်ကိုဘယ်လိုအကောင့်ထဲပေါ်နိုင်မလဲဆိုတာကိုလည်းစဉ်းစားကြရမှာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကူညီရေးအတွက်ဒေါ်လာ12တန်းကျော်လောက်နဲ့ညီမျှတဲ့ Swiss franc 12တန်းထောက်ပံ့မယ်လို့လည်းဆွစ်ဇာလန်သမ္မတကကြေညာခဲ့ပါတယ်။2019ခုနှစ်ဩဂတ်လနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်လာတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားပြီးခဲ့တဲ့နိုဝင်ဘာလကသဘောတူညီခဲ့ကြပါတယ်။ 2018ခုနှစ်ဇန်နဝါရီလကုန်ပိုင်းမှာဒုက္ခသည်တွေကိုစတင်လက်ခံဖို့မြန်မာအစိုးရဘက်ကပြင်ဆင်ထားပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဘက်ကရေရှည်လုံခြုံရေးအာမခံချက်ဘဝအာမခံချက်တွေမရှိတဲ့အတွက်လို့ဆိုပြီးပြန်မလာကြပါဘူးမြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုဆက်လက်ဆောင်ရွက်နေတယ်လို့ဆိုပြီးရန်ကုန်အခြေစိုက်အိန္ဒိယနိုင်ငံတန်ယုံတွေကတန်တမန်တွေကုလသမဂ္ဂဒေသဆိုင်ရာရုံယာယီတာဝန်ခံနဲ့ဖြိပသတင်းတောက်တချို့ကိုအင်္ဂါနေ့ရုံးကမောင်တော်ခရိုင်တွေကဒုက္ခသည်ပြန်လည်လက်ခံမဲ့စခန်းတွေကိုလိုက်လံပြသခဲ့ပါတယ်ရှင
်မဆူမြမောပါရှင်အချင်းတောင်တွေမှာတတ်မှတ်ဥယျာဉ်ထက်ကျော်လွန်နေပြီးနေထိုင်စားသောက်မှုအခက်အခဲတွေကြောင့်လွတ်ပေးတဲ့အကျဉ်းသားတွေကိုလွတ်ပေးဖို့သမရစီတင်ပြထားတာမှာယုံကြည်ချက်ကြောင့်အချင်းကျခံနေရသူတွေအတွက်တိကျတင်ပြထားတာမရှိတဲ့အကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြောပါတယ်နိုင်ငံရေးအကျဉ်းသားဟောင်းအဖွဲ့တွေကတော့အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ကိုအမြန်ဆုံးဖွင့်ဆိုပေးဖို့နဲ့လွတ်တင်တဲ့အကျဉ်းသားတွေလွတ်ပေးမယ်ဆိုရင်နိုင်ငံရေးအကျဉ်းသားတွေကိုထည့်စင်စားဖို့တောင်းဆိုနေကြတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မေခကစူးစီးတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလွတ်ပေးတဲ့အကျဉ်းသားတွေလွတ်ပေးနိုင်ဖို့နိုင်ငံတော်သမ္မတစီပြီးခဲ့တဲ့ရက်ပိုင်းကပေးပို့တင်ပြထားတာဖြစ်ပါတယ်ဒီလိုတင်ပြထားတာမှာမူရစ်စေဝါကိုကိုယ်တိုင်သုံးစွဲပြီးပမာဏအနည်းငယ်လက်ဝဲတွေ့ရှိမှုနဲ့နှိရှိထောင်ကျနေသူပြစ်မှုကျူးလွန်တယ်လို့တိကျတဲ့သက်သေမရှိပဲတန်တရားနဲ့ထောင်ကျခံနေရသူအသက်အရွယ်ကြီးရင်ပြီးကျမ်းမာတန်ဆွမ်းမှုမရှိတော့သူတပ်ဖို့ရည်ရွယ်ချက်မရှိခဲ့ပေမဲ့မတရားခံရတာကိုဝန်ကူညီရင်တစ်ဖက်ကအသက်သေးဆုံးခဲ့ရလို့ထောင်ကျခံနေရသူပြစ်မှုကြီးမဟုတ်ဘဲထောင်ကျနေရတဲ့အမျိုးသမီးကလေးမိခင်များပါဝင်တယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကဥယျာဉ်လွင်အောင်ကဆိုပါတယ်ဒီလိုစီစစ်တင်ပြထားတာမှာယုံကြည်ချက်ကြောင့်အကျဉ်းကျခံနေရသူတွေနဲ့ပတ်သက်ပြီးတိကျတင်ပြထားတာမရှိတာမို့ VOA ကမေးမြန်းမှုကိုဥယျာဉ်လွင်အောင်ကအခုလိုဖြေသွားတာပ
ါသမီးအဲ့ဒီနိုင်ငံရေးအကျဉ်းသားဆိုတဲ့ definition ကပြဿနာရှိတယ်ဘာလို့ဆိုဘယ်သူဒီနိုင်ငံရေးအကျဉ်းသားဆိုတာကိုဘယ်သူမှမပြောနိုင်ဘူးအဲ့လိုဖြစ်နေတာလေအဲ့ဒီဟုတ်တကယ်တောင်းနေမှာအဲ့ဒီလူတွေကမှကျွန်တော်နိုင်ငံရေးအကျဉ်းသားပါလို့ပြောတဲ့သူတောင်းမှမရှိဘူးနိုင်ငံရေးအကျဉ်းသားရေးလုပ်ပေးဖို့ဆိုဘယ်သူကနိုင်ငံရေးအကျဉ်းသားလေးကိုပြီးတာချေရတော့ခက်တယ်လေဆိုတော့နိုင်ငံရေးအကျဉ်းသားကိုအင်္ဂလိပ်ကဟိုဇောင်းပေးခြင်းမပေးခြင်းဖြင့်အင်္ဂလိပ်ကတော့လူအခွင့်အရေးနဲ့ပဲလိလာတဲ့အခါကျတော့ကျွန်တော်ကမတရားထောင်ကြတာပါလို့ပြောရင်အင်္ဂလိပ်ကအဲ့ဒီလူရဲ့မတရားထောင်ကြတဲ့ဟာကိုစီစစ်ပြီးတော့တက်ဆိုင်အောင်တင်ပြပေးတာပေါ့ဒီသဘောပါပဲအဲနိုင်ငံရေးအကျဉ်းသားရဲ့လို့အင်္ဂလိပ်ကဟိုပြီးကြတော့နာမည်တက်ပြီးတော့မတွေ့ဘူးသမီးရဟုတ်ပ
ါလက်ရှိအကျဉ်းောင်ထဲမှာတတ်မှတ်အကျဉ်းသားဥယျာဉ်ထက်ပိုရှံလျက်ရှိပြီးနေထိုင်စားသောက်ရတာမှလည်းအခက်အခဲအချို့ရှိနေတာကြောင့်အခုလိုစီစစ်တင်ပြရတာဖြစ်တယ်လို့သူကဆိုပါတယ်အကျဉ်းောင်ထဲမှာအများဆုံးအကျဉ်းချခံနေရသူတွေကတော့မူးယစ်ဆေးဝါးအမှုနဲ့ဖြစ်ပြီးအကျဉ်းောင်လူဦးရေပမာဏရေ46ရာခိုင်နှုန်းကျော်ရှိတယ်လို့လူခွင့်ရေးကော်မရှင်ကစည်ရင်းတွေကဆိုပါတယ်ဒီလိုအကျဉ်းောင်တတ်မှတ်ပမာဏထက်ပိုရှံနေတာမို့ရှော့ချဖို့အကျဉ်းသားလွတ်ပေးရေးဆောင်ရွက်ပေမဲ့တစ်ဖက်မှာလည်းပြည်သူလုံခြုံရေးနဲ့ပတ်သက်ပြီးစဉ်းစားရဖို့ရှိနေတာမို့ဒီလိုဖြည့်ရှင်းမှုကစစ်မှန်တဲ့အဖြေဟုတ်မဟုတ်မေးမြန်းရမှာတော့ဥယျာဉ်လွင်အောင်ကအခုလိုဖြေပါတယ်
ဟိုအငယ်တော့အဖြေကောင်းတစ်ခုဖြစ်မယ်လို့ယုံကြည်လို့တင်ကြတာပေါ့သမီးရယ်လူတစ်ထောင်လို့တဲ့ထဲမှာ3-4ယောက်ကတော့ဖောက်တယ်လို့ရှိနေပါတယ်ဒါဆိုတော့အားလုံးတစ်ထောင်လို့ရင်တစ်ထောင်လုံး 100% လူကောင်းတွေဖြစ်သွားလိမ့်မယ်လို့အငယ်မပြောလို့ပါဘူးပဲမကောင်းတဲ့လူတွေဘာကောင်းပါသွားနေလဲတာမန်အဖြစ်လက်တဲ့စမ်းမိတဲ့ကလေးတွေရှိတယ်လူငယ်ဘာသာဘာဝပေါ့နော်ဒီကလေးတွေကတော့ဟိုကြောက်လန့်ပြီးတော့နောက်လှုပ်ရှင်မှလှုပ်တော့မယ်ပေါ့ခုနကတော့အပြားထောင်နဲ့တောင်းနဲ့မော်တော်ကားတစ်စီးတိုက်အဲ့လိုမိတဲ့လူတွေကိုလှုပ်ပေးဖို့အငယ်ပြောတာမဟုတ်ဘူးလေအဲ့လိုလူတွေကိုဟိုလှုပ်မပေးသင့်ဘူးနောက်တစ်ခုကကျတော့လူသားမှုမရင်းမှုလူသားအလောင်းဖြောက်ဒါမျိုးတွေပေါ့နော်အဲ့လိုလူတွေကိုလွတ်မပေးသင့်ပါဘူးလို့လည်းအငယ်ရဲ့အစီအခံစာထဲမှာထည့်ဖော်ပြထားတယ်။ဟိုအများကြီးသူကိုဒုက္ခပေးတဲ့လူပေါ့တမီးရယ်လူပေးရလုံးဝဦးစားမပေးသင့်ပါဘူးလို့အငယ်အထုရေးထားတယ
်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP အဖွဲ့ရဲ့ရန်ကုန်ရုံးတာဝန်ခံကိုပွားကြီးကတော့အခုလိုလွတ်ပေးသင့်တဲ့အကျဉ်းသားတွေလွတ်ပေးတာမှာနိုင်ငံရေးအကျဉ်းသားတွေပါဝင်လာဖို့လိုအပ်တယ်လို့သူကဆိုပါတယ်။လက်ရှိမှာနိုင်ငံရေးအကျဉ်းသားအထိပ္ပယ်ကိုလွတ်တော်ဘက်ကနေအတီးပြုတ်ဖို့လိုအပ်နေပြီလို့လေသူကထောက်ပြပြောဆိုသွားပါတယ်
အဲ့တော့အခုလိုမျိုးဒီရင်းခုန်စရာတွေဟိုဖြစ်လာတယ်မို့ကျွန်တော်တို့အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားအထိပ္ပယ်ဖွင့်ခြင်းကိုတရားဝင်စီစီကျက်ဆက်ခံပြုဖို့ကျွန်တော်တို့တစ်ခါဟိုတောင်းဆိုနေတာပေါ့နော်အဲ့လိုသာအစိုးရအနေနဲ့လွတ်တော်အနေနဲ့တရားဝင်အတိအကျဆက်ခံပြုလိုက်တယ်ဆိုလို့ချင်းဒီလိုမျိုးရင်းခုန်စရာတွေလည်းဟိုဖြစ်လာမှာမဟုတ်ပါဘူးအခုလိုအကျဉ်းသားတွေကတခြားအကျဉ်းသားတွေဆုတ်ပေးမယ်ဆိုလို့ချင်းနိုင်ငံရေးအကျဉ်းသားတွေကထိတ်ဆုံးသွားကိုလွတ်ပေးတဲ့လူတွေပါသူတို့ကဘာပြစ်မှုမှပြစ်လို့လာမဟုတ်ဘူး
တခြားအများကြီးတကူအနောက်ချက်ဖြစ်စီရဲ့ကျင်းမှုတို့လာမဟုတ်ဘူးကိုကျင်းတရားဟောဆိုတဲ့သူတွေမဟုတ်ဘူးဒီလိုဒီလိုမရှိနိုင်တဲ့အခုမှနိုင်ငံကြီးသားတယောက်ရှိတာအင်မတန်များနေပါလေဒီလိုအခုလက်ရှိနိုင်ငံတော်တိုင်းငါပုဂ္ဂိုလ်ဒေါက်တာဆုကြည်ကအစိုးရမဖြစ်ခင်အချိန်လုံးကကြိုးစားကြရအခုပါစစ်တော်ကြီးတွေမှာအစိုးရတွေမှာနိုင်ငံကြီးသားဟောင်းတွေအများကြီးတောက်နေကြပြီပေါ့ဒီလိုအချိန်မှာနိုင်ငံကြီးသားအတိတ်ပဲကိုစီးပြီးကြကြပြတ်ထန်းနိုင်တယ်မရှိအချိန်ကောင်တွေမှာရှိနေနိုင်ငံကြီးသားအားလုံးကိုသူများရှိခုပေးမယ်ဆိုလို့ချင်းနိုင်ငံတော်ကိုကောင်းမွန်တဲ့အနေအထားတစ်ခုကိုရောက်လာမှာပါလို့
မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဟာပြီးခဲ့တဲ့နှစ်2019ခုနှစ်အတွင်းကအကျဉ်းထောင်26ခုနဲ့အကျဉ်းဆက်ခံ24ခုကိုတွားရောက်စစ်ဆေးခဲ့ပြီးအခုလိုနိုင်ငံတော်သမ္မတစီအစီရင်ခံစာတင်ပြနိုင်ခဲ့တာဖြစ်တယ်လို့ကော်မရှင်ကပြောပါတယ်ရှင
်မိခပြောပြသွားတာပါရှင်ထိုင်းနိုင်ငံအတွင်းမှာမွေးဖွားကြီးပြင်းလာကြတဲ့မွန်နဲ့ကရင်တိုင်းရင်းသားတွေပါတဲ့လူပေါင်း342ယောက်ကိုထိုင်းဆိုရကမနေ့အင်္ဂါနေ့တုန်းကထိုင်းနိုင်ငံသားအဖြစ်အတိအမှတ်ပြုလိုက်ပါတယ်။ဒီလူတွေဟာကန်ချဒပူနီဘူရီပြည်နယ်တွန်ဖာဖွန်ခရိုင်တွင်နေထိုင်ကြသူတွေဖြစ်ပြီးအဲ့ဒီထဲမှာထိုင်းတက္ကသိုလ်မှမကြသေးခင်ကပဲဘွဲရခဲ့သူကရင်တိုင်းရင်းသူတယောက်လည်းပါဝင်ပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကချနာဘူရီခရိုင်နယ်ကထက်ကလုံမြို့ဟာကရင်နဲ့မွန်လူမျိုးတွေအများဆုံးနေထိုင်နေတာပါဒီထဲကနိုင်ငံမဲ့ဖြစ်နေတဲ့ကရင်နဲ့မွန်ကလေးငယ်တွေဟာထိုင်းနိုင်ငံထဲမှာပဲမွေးဖွားပြီးထိုင်းနိုင်ငံထဲမှာပဲစာတင်ကြားနေကြတာပါဒီထဲကမွန်နဲ့ကရင်အများစုပါတဲ့နိုင်ငံသားတောင်းဆိုသူတွေကိုထိုင်းဆိုရကနိုင်ငံသားဖြစ်ပေးခဲ့တယ်ဆိုပြီးကလေးခွင့်ရေးလှုပ်ရှားဆောင်ရွက်နေတဲ့ထိုင်းနိုင်ငံသူမစ္စစ်ဖုန်ထောင်းကအခုလိုပြောပါတယ
်အဲ့ဒီထက်ကလုံမြို့မှာတော့ကရင်နဲ့မွန်နဲ့များတယ်အလုံးစုံရလေးဆယ်နဲ့ရောက်ရသွားတော့ဗောနော်ခုဗလာမှာစာရွက်စာသားနဲ့ရှိဆုံးပြီဆိုရင်1920နဲ့တယောက်ထိုင်းနိုင်ငံသားလက်တောင်းစုတော့ဗောနော်အဲ့ဒီကချနာဘူလီမျိုးမှာပဲဗောနော်1450နဲ့9ယောက်ရှိတယ်ဗောနော်990နဲ့တယောက်မှာဗောနော်အဲ့ဒီလူတွေကရဖို့အဆင်ပြေစောင့်နေပြီဗောထိုင်းမှာမွေးတယ်နောက်ပြီးသူတို့အဲ့ဒီထိုင်းမှာအနည်းဆုံး10နှစ်ကျော်နဲ့လူစုလေးစီရနဲ့စီရောက်စီတယ်ဗောနော်ကိုဟိုစနေခန့်ဟိုတုံညတုံညလက်မပင်းနဲ့လေရတရ33ယောက်ဗောနော
်နိုင်ငံသားရတဲ့အထဲမှာတော့ကန်ချနာဘူရီတက္ကသိုလ်မှာကျောင်းပြီးတဲ့ကရင်အမျိုးသမီးငယ်တူလဲပါဝင်တယ်လို့ပြောပြပါတယ
်အဲ့ဒီထဲမှာလည်းမလေးတယောက်ဗောနော်သူ့နာမည်ကနော်လဲသူ့အဲအကူအား20နဲ့ညာနီစီလို့ဗောမောင်နှမလေးက3ယောက်စီတယ်ဗောနော်အမေအဖေကသိရင်လိုမျိုးဗောသူကထိုင်းမှာပဲမွေးတယ်ပေါ့နော်ကန်ကြက်ဘူလီကတက်ကတူစီတော်ကြီးပေါ့နော်စာနဲ့တော့တယ်ဒီနေ့မှာတော့သူလည်းအဲ့ဒီထိုင်းနိုင်ငံသားသူရိုက်သွားတော့ပေါ့နော်ကိုထိုင်းနိုင်ငံသားသူတောင်းဆိုရစားလေလားဘာမှပတ်စံမကုန်ပေါ့နော
်အခုလိုမျိုးနိုင်ငံသားဖြစ်အတိမတ်ပြုခံရသူတွေဟာလွန်ခဲ့တဲ့၄နှစ်တာကာလကလေးကနိုင်ငံသားဖြစ်ခွင့်ကိုရှောက်ခဲ့ကြတာဖြစ်ပါတယ်။ထိုင်းဥပဒေမှာတော့ထိုင်းနိုင်ငံသားဖြစ်ရှောက်ထားသူတွေကိုစီစစ်တဲ့ကာလအတွင်းမှာအထောက်အထားတွေပြည့်စုံဖို့အာမခံပေးတဲ့သူတွေရှိဖို့နေထိုင်ခဲ့တဲ့ကာလခုနှစ်အတွင်းအင်တာစုစရင်စတဲ့လိုအပ်ချက်တွေကိုသက်ဆိုင်ရာမြို့ပိုင်ရုံးတွေကနေစီစစ်ပြီးအစစ်စစ်မြို့နယ်ခရိုင်တိုင်းအထိရှောက်ထားကြရတာပါထိုင်းနိုင်ငံသားအဖြစ်ရသွားခဲ့ကြတဲ့နိုင်ငံမဲ့ဖြစ်ခဲ့ဘူးသူတွေဟာထိုင်းနိုင်ငံသားရရှိသွားပြီဆိုရင်ထိုင်းနိုင်ငံသားတွေနီးတူဒန်းတူအခွင့်အရေးနဲ့အကျိုးခံစား권တွေရရှိကြမှာဖြစ်ပါတယ်ရှင
်မအေးအေးမှပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်အာရှနိုင်ငံတွေကိုတွားနေတဲ့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ဟာဂျပန်ဝန်ကြီးချုပ်နဲ့ရောတောင်ကိုရီးယားသမ္မတတို့နဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိသလိုတောင်ကိုရီးယားမှာတောက်ကြနေကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲကိုလည်းတက်မှာဖြစ်ပါတယ်။အိုလံပစ်အားကစားပွဲတော်အတွင်းမြောက်ကိုရီးယားအရာရှိတွေနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ဂျပန်ကိုမထွက်ခွာခင်ဒုတိယသမ္မတပန့်စ်ကပြောပါတယ်။အပြည့်စုံကိုတော်ခင်မျိုးသက်ကပြောပြပေးမှာပါရှင်။
American Two သမ္မတ Mike Pence ရဲ့ဂျပန်နဲ့တောင်ကိုရီးယားအပါအဝင်အရှိမျောက်အာရှခီးစင်အတွင်းမှာသူဟာ Olympic တိုင်ပွဲကနေနိုင်ငံတကာကိုထိုးဖောက်လာတဲ့မြောက်ကိုရီးယားရဲ့တန်တမာရေးထိုးစစ်ကိုဒဏ်ပြန်ဖို့အတွက်ရည်ရွယ်ထားတာဖြစ်ပါတယ်။ဒါအပြင်ကိုရီးယားနှစ်နိုင်ငံကြားအားကစားပွဲနဲ့ပြန်လည်ပေါင်းစည်းမှုတွေရှိနေပေမဲ့မြောက်ကိုရီးယားရဲ့ဒုံးကျည်နဲ့ Nuclear အစီအစဉ်တွေနဲ့ပတ်သက်ပြီးသူ့ဘက်ကပြက်ပြက်သားသားပြောဆိုမယ်လို့ပြောကြားထားတာပါ။သူသမ္မတဟာသူ့ရဲ့အာရှခီးစင်မတိုင်ခင်တနင်္လာနေ့ကအမေရိကန်နိုင်ငံအလာစကာပြည်နယ်ကလေးရက်အခြေစိုက်စခန်းကိုတွားရောက်ခဲ့ပြီးအဲဒီမှာရှိတဲ့ပယ်ထိန်တုံးကာကွယ်ရေးစနစ်ကိုလေ့လာကြည့်ရှုခဲ့တာပါ။ဒုသမရတက်ရောက်မဲ့အိုလံပစ်ပွဲတော်ဖွင့်ပွဲကိုမြောက်ကိုရီးယားလွှတ်တော်ဥက္ကဋ္ဌကင်မြုန်နမ်ဦးဆောင်ပြီးတက်ရောက်မှာမို့အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတွေ့ဆုံဆွေးနွေးဖို့ရှိမရှိဒုသမရ Alaska ကနေဂျပန်ကိုမထွက်ခွာခင်သတင်းတောက်တွေကမေးတဲ့အခါမှာတော့
With regard to any interaction with the North Korean delegation I have not requested a meeting but
မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးရေးကိစ္စနဲ့ပတ်သက်ပြီးပြောရင်အခုလိုဆွေးနွေးပွဲလုပ်ဖို့ကျွန်တော်တို့ဘက်ကတော့မတောင်းဆိုရသေးပါဘူးဒါပေမဲ့အခြေအနေကိုစောင့်ကြည့်သွားမှာပါသမ္မတ Trump အနေနဲ့လည်းအခုလိုတွဲဆုံဆွေးနွေးမှုတွေနဲ့အဖြစ်ရှာတာမျိုးအမြဲတမ်းယုံကြည်ကြောင်းထုတ်ဖော်ပြောထားပါတယ်မြောက်ကိုရီးယားဘက်ကဘယ်သူမှဆိုဘယ်လိုပုံစံနဲ့ပဲတွေးရတွေးရကျွန်တော်ပြောမယ့်စကားကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပထင်းတဲ့ဒုံကြည်ကြီးမှန်ချက်ကြီးကိုလုံးဝတခါတည်းအပြီးဆုံးရမယ်ဆိုတာပါပဲ။ဒါဟာဒေသတွင်းနဲ့အမေရိကန်တို့ရဲ့ဆန္ဒကြီးပဲမဟုတ်ပါဘူး။ကမ္ဘာနိုင်ငံတွေအားလုံးကလိုလားနေတဲ့ဆန္ဒပါ
။ဒါအပြင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေဘယ်လိုပဲရှိနေနေအခုအိုလံပစ်ပွဲတော်ကနေလက်ရှိတကယ်တမ်းဖြစ်ပျက်နေတာတွေကိုမမြင်အောင်ဖုံးကွယ်ထားနိုင်မှာမဟုတ်တယ်လို့ကမ္ဘာအတိုင်းဝိုင်းကမြောက်ကိုရီးယားအာဏာရှင်ကိုဆက်ပြီးအထူးကြံလှုပ်ထားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒုသမရမိုက်ပန်စာဂျပန်နိုင်ငံမှာဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့ဗုဒ္ဓဘူးနေမှာတွေ့ဆုံမှုရှိပြီးဂျပန်ဝန်ကြီးချုပ်ကသူ့ကိုညစာစာပွဲနဲ့တည်ခင်းအခါမှာဖြစ်ပါတယ်။အဲဒီနောက်မှာသူဟာတောင်ကိုရီးယားနိုင်ငံကိုချက်သပရီနေမှာသွားရောက်ပြီးတောင်ကိုရီးယားသမရမွန်ဂျင်းအင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။အခုအာရှခီးစင်တွင်မြောက်ကိုရီးယားနဲ့ပတ်သက်ပြီးအမှန်တရားတွေကိုပြောကြမယ်လို့ဒုသမရပန်စ်ကပြောကြခဲ့တာပါ။ The diplomat စာဆောင်ကအာရှပစိဖိတ်မျက်မှောက်ရေးရာဌာနတွဲဖက်အက်ဒီတာAnkit Panda ကတော့တောင်ကိုရီးယားနဲ့အမေရိကန်မဟာမိတ်တွေကြားမြောက်ကိုရီးယားကတတ်ရှုဖို့လုပ်တဲ့မဟာဗျူဟာအောင်မြင်သွားမှာကိုစိတ်ပူတယ်လို့ VOA သတင်းတော် Victor BT ကိုပြောပါတယ်
။ We've seen a remarkable divergence between how the South Koreans and how Washington have approached the North Korean
မြောက်ကိုရီးယားနဲ့ပတ်သက်ပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ချင်းကပ်ပုံတိတိတသာကွဲနေတာတွေ့ရပါတယ်။အခုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကအပြုသဘောဆောင်တဲ့ချင်းကပ်မှုရှိနေချိန်မှာပဲထရမ့်အစိုးရအဖွဲ့ကအကြီးမားဆုံးဖိအားတွေပေးဖို့လုပ်နေတာပါမြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံကြားမနစ်တုန်းကသဘောတူညီရာကနေအခုလိုဖြစ်လာတာဟာမြောက်ကိုရီးယားရဲ့တတ်ရှုံမှုအောင်မြင်တဲ့သဘောဖြစ်နေပါတယ်ဒါကြောင့်အခုချိန်ဟာမဟာမိတ်နှစ်နိုင်ငံကြားဆက်ဆံရေးကတိကောက်ဖြစ်နေတဲ့အနေထားပါ
အိုလံပစ်ပွဲတော်ဖွံ့ဖွဲအခမ်းအနားကိုမြောက်ကိုရီးယားအားကစားအဖွဲ့ခေါင်းဆောင်ဖြစ်တဲ့ကင်မြုန်နမ်တက်ရောက်လာတာဖြစ်ပေမဲ့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တွေကအဖွဲ့ဝင်တွေကြားဆွေးနွေးပွဲဖြစ်ဖို့ကတော့အလားအလာတိတ်မရှိဘူးလို့လဲမစ္စတာပန်ဒါကမြင်ပါတယ်။ဒါပေမဲ့လည်းကိုရီးယားနှစ်နိုင်ငံကြားမှာတော့အစ်မင့်အရာရှိတွေကြားဆွေးနွေးမှုရှိဖို့အတွက်ပိုဖြစ်နိုင်တယ်လို့ဆိုပါတယ်။တောင်ကိုရီးယားနိုင်ငံမှာကျင်းပမယ့်ဆောင်းအာသီအိုလံပစ်အားကစားပွဲအတွင်းမြောက်ကိုရီးယားအရာရှိတွေနဲ့အမေရိကန်ဒုသမရဒီသတင်းပတ်တဲတွေ့နိုင်ခြေကိုဒေါ်နယ်ထရမ့်အစိုးရအဖွဲ့ကနေလမ်းဖွင့်ပေးထားပေမဲ့မြောက်ကိုရီးယားဘက်ကအခြေအနေကိုမသိရသေးတာကြောင့်အများကစောင့်ကြည့်နေကြတာပ
ါဒေါက်ခင်မြို့သက်ပြောသွားတာပါရှင်အခုချိန်မှာတော့အမေရိကန်ဒုတိယသမ္မတမိုက်ပန်စာဂျပန်နိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်ကျွန်တော်တို့ VOA အမေရိကန်အတန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင် VOA ကနေအတန်လွှင့်နေတဲ့အစီအစဉ်တွေကိုTV သတင်းလွှာအစီအစဉ်တွေကိုည9နာရီအထိရေဒီယိုအစီအစဉ် PP ချင်း Asia 77ဂျိုရူးကနေထုတ်လွှင့်ပေးတာကိုလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA American အတန်ရဲ့ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook စာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်။ VOA ကို Internet ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လိုတယ်။သောတာရှင်တွေနားဆင်လိုတဲ့ဒေသချင်းတွေတောင်းယူလိုတယ်ဆိုရင် VOA email လိပ်စာက burmese.voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင် American စာရိုက်တက်တာမှ855ကိုဆက်သွယ်နိုင်ပါတယ်ရှင် VOA American အတန်ကနေထုတ်လွှင့်ပေးနေတဲ့ကျမ်းမာရေးသိပ္ပံနဲ့နည်းပညာအမျိုးသမီးဘလော့ဂါတွေပြောသမျှစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်း VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေပုတ်ထူးနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။ဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက်နဲ့အီရန်သုံးအင်္ဂလိပ်တင်ကန်းစာကိုလေ့လာဖို့ရှိပြီးကိုသားညွန်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုက်ရိုက်လေ့လာဆွေးနွေးခန်းမှာတော့
ဒီတိုင်းသိဆိုရလက်ထက်နဲ့ဒီကနေ့ဟိုအနာဒီဥဆောင်ရဲ့ဆိုရလက်ထက်မှာသွတ်တော်ရဲ့ဆန်ရှင်နဲ့ဟိုဆွမ်းဆောင်ကြီးကထူးပြီးတော့မပြောင်းလဲတာကိုသိရ
တယ်။ NLD နှစ်နှစ်ပြည့်နဲ့အစိုးရရဲ့ဆွမ်းဆောင်ရေးအကြောင်းဝိုင်းဝန်းဆွေးနွေးထားကြတာကိုနားဆင်နိုင်ပါတယ်။ဒီလိုစီစဉ်တွေထဲမှာအခုအရင်ဆုံးကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက်တွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြတ်ဥကျော်ဇန်တာနဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်။ရိုဟင်ဂျာအရေးသတင်းယူတဲ့သတင်းတောက်တွေအပေါ်မြန်မာအစိုးရရဲ့နှိပ်ကွပ်မှုကြီးမားကျယ်ပြန့်လာနေဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ time.com online သတင်းလွှာတစ်ပုဒ်ကိုလည်းပြောပြပါမယ်။ရိုဟင်ဂျာလူနည်းစုတွေအပေါ်စစ်တပ်ရဲ့စစ်ဆင်မှုကိုသတင်းရေးဖို့ကြိုးစားလို့အဖမ်းခံထားရတဲ့ writer သတင်းတောက်နှစ်ယောက်ကိုအင်္ဂါနေ့ကစတုထချင်းရုံထုတ်ပါတယ်။သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုလက်ထိတ်ခတ်ပြီးတော့တရက်ခွင်ကိုခေါ်လာပါတယ်။တရက်ခွင်မှာသတင်းလွတ်လပ်ခွင်ကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်ကြောင်းသတင်းမီဒီယာတွေကပြောပါရယ်နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားစီမှုပုံမှန်နဲ့အဖက်မခံရခင်မှာကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရိုဟင်ဂျာမွတ်စလင်9သိန်းနီးပါးထွက်ပြေးသွားကြတဲ့ရခိုင်ပြည်နယ်ထဲကစစ်တပ်စစ်စင်ရေးကိုသတင်းရယူခဲ့ကြတာပါအရင်တစ်ခေါက်ရုံထုတ်ချိန်မှာတရက်ခန့်ရှိနေဦးတန်းစောအောင်ကဒီသတင်းအချက်အလက်တွေဟာအများပြည်သူသိသင့်တဲ့အချက်တွေသာဖြစ်တဲ့အကြောင်းအစိုးရပိုင်းသတင်းဌာနကဖော်ပြထားတဲ့သတင်းတွေကိုကိုးကားပြီးရှောင်လဲခဲ့ကြောင်းပြောပါတယ်။ဒီသတင်းတောက်နှစ်ဦးဟာအဖမ်းခံထားရတာနှစ်လရှိနေပြီဖြစ်သလိုအာမခံပေးဖို့ကိုလည်းအငင်းခံထားရပြီးနာမည်ဆိုးနဲ့ကြော်ကြားတဲ့အင်းစိန်ကျင်းထောင်မှာထိန်းသိမ်းထားပါတယ်။ British ခေတ်ကလေးကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေအရသူတို့ဟာထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။တိကျဖြစ်စဉ်တစ်ခုမှာတော့အစိုးရအာဏာပိုင်အရာရှိတွေက AP သတင်းဌာနကိုတရားစွဲဖို့အစီအစဉ်နေကြောင်းတင်းလာနေကပြောခဲ့ပါဗါး AP သတင်းမှာရိုဟင်ဂျာရွာသားတွေကိုစနစ်တကျတပ်ဖြတ်ပြီးမြုပ်နှံထားတဲ့နေရာ၅ခုကိုတွေ့ရတယ်လို့ရေးသားထားတာကိုအစိုးရကညင်ပါတယ်အရင်တစ်ခါအလောင်းတွေမြုပ်ထားတဲ့တနေရာတွေ့ခဲ့တာနဲ့ပတ်သက်လို့တော့တေဆုံးသူတွေဟာအကြမ်းဖက်သမားတွေဖြစ်ကြောင်းနဲ့စစ်တပ်ကလုခဲ့တယ်ဆိုတာကိုဝန်ခံပြောကြားထားကြောင်းဆောင်ပါရှင်လိုင်ငီးပါရန်ကရေးသားထားပါတယ်ရှင်
။ဆယ်နှစ်ပြည့်တော့မဲ့အာဆီယံလူခွင့်ရေးအဖွဲ့တွေ့တက်မှုမရှိဘူးဆိုတဲ့ခေါင်းစဉ်နဲ့ကျွန်းရွာဝါဟုန်နီရမ်ရေးသားထားတာကို The Jakarta Post မှာဖတ်ရပါတယ်။အစ်တောင်အာဆီယံလူခွင့်ရေးအခြေအနေဟာလွန်ခဲ့တဲ့ဆယ်နှစ်အတွင်းဆုတ်ယုတ်တဲ့ဆုတ်ယုတ်ကြာဆင်းလာခဲ့ပါတယ်။ကမ်ဘောဒီးယား၊လာအိုစ်၊မလေးရှား၊စင်ကာပူ၊ဗီယက်နမ်တို့မှာလွတ်လပ်စွာပြောဆိုခွင့်၊စူဝေးခွင့်နဲ့သတင်းလွတ်လပ်ခွင့်ပိတ်ပင်ခံထားရပါတယ်။ထိုင်းမှာအတိုက်ခံတွေတကြွလှုပ်ရှားသူတွေကိုဖမ်းဆီးလာတဲ့အပြင်ပြည်내ဆိုင်ရာလူလတ်ခွင့်ကိုပါထိန်းချုပ်လာတာတွေ့ရပါတယ်။မြန်မာနိုင်ငံမှာဆိုရင်လည်းရိုဟင်ဂျာတွေပေါ်စစ်တပ်ကစစ်စင်ရေးတွေလုပ်ခဲ့လို့နိုင်ငံတကာရှုတ်ထနေတာပါ။တခါဖိလစ်ပိုင်မှာလည်းသမ္မတဒူတာတရဲ့မူရေးဆေးဝါးစစ်စင်ရေးဟာဂျုံတင်စစ်စင်ရေးမရှိဘဲလူတွေကိုကွပ်မျက်နေတယ်လို့ကုလသမဂ္ဂကဝေဖန်ထောက်ပြထားပါတယ်။ဒါပေမဲ့နောက်နှစ်မှာဆယ်နှစ်တင်းတင်းပြည့်တော့မဲ့အာဆီယံအစိုးရများလူခွင့်ရေးကော်မရှင်ဟာဘာမှမလုပ်ရှားနိုင်ပါဘူး။အခြေခံရပိုင်ခွင့်များတိုးမြင့်ရေးကာကွယ်ရေးတို့အတွက်2009မှာစတင်ဖွဲ့စည်းခဲ့တဲ့ဒီအဖွဲ့ဟာအာဆီယံရဲ့ကြော်ရိုးသဘောတရားဖြစ်တဲ့အဖွဲ့ဝင်တွေအကြားထိတ်တိုက်ရင်ဆိုင်မှုမဖြစ်ရေးပြည်တွင်းရေးဝင်မဆွတ်ရေးဆိုတဲ့မူတွေရမှပိတ်မိနေပါတယ်။စတင်ဖွဲ့စည်းခွင့်ကတော့လုံးဝမလုပ်နိုင်တဲ့စာရင်တဝက်တစ်ပြက်လုပ်နိုင်ရင်လည်းတော်သေးတာပေါ့ဆိုတဲ့မျှော်မှန်းချက်နဲ့ဖွဲ့စည်းခဲ့ရတာဖြစ်ပါတယ်။ဒီရှင်မှာဘယ်လိုလူခွင့်ရေးကမရှင်မျိုးဖြစ်ရမယ်ဆိုတာအစိုးရအဖွဲ့တွေအကြားမှသဘောထားကိုက်ညီမှုလည်းမရှိခဲ့ပါဘူး။ကိုယ်စားရရဲ့အခန့်ကဏ္ဍဟာဒီနေရာမှာအဓိကကျပါတယ်။သူတို့အလုတ်တာဝန်ကိုသူတို့အဓိပ္ပာယ်ရှိအောင်ဖွင့်ဆိုဖို့လိုအပ်ပါတယ်။ဆုံးဖြတ်ချက်ချမှတ်ကိစ္စတွေကိုရှင်းပြသင့်ပါတယ်။ဒေသတွင်းလူခွင့်ရေးကာကွယ်နိုင်မဲ့လူရက်တွေကိုရွေးချယ်ချမှတ်သင့်ပါတယ်။ဒါပေမဲ့တစ်ခါတစ်ခါနိုင်ငံအစိုးရတွေက အင်မတန်ဆေးရွဆန်ကွန်ဆာဗေးတစ်ဖြစ်ပြီးလူခွေးအကြောင်းကိုတလုံးမှနားမလည်သူကိုကိုယ်စားလှယ်အဖြစ်ဆွဲလွှတ်လိုက်ပါတယ်ဒါလည်းပဲအခက်ခဲကြီးတစ်ရပ်ဖြစ်ပါတယ်2015 2016မှာတော့ကြီးညာချက်တွေထုတ်ပြီးဘောင်းချက်လုတ်ကင်ဖို့အထုတ်တာမျိုးရှိခဲ့ပေမဲ့ဘာမှအကောင့်ထဲပေါ်မလာခဲ့ပါဘူးရိုဟင်ဂျာတွေအပေါ်လူခွေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့လည်းဘာမှမလုပ်နိုင်ခဲ့ပါဘူးရုပ်စွာအဆုံးသာရှုတ်ချရမယ့်ကိစ္စဖြစ်ပါတယ်ပူတွဲကြီးညာချက်ထုတ်ပြီးမရှုတ်ချနိုင်ရင်တောင်မှကိုယ်စားလှယ်တူးချင်းအနေနဲ့လုတ်တဲ့ကိစ္စပါဒီတိုင်းလွှတ်ထားမယ်ဆိုရင်အာဆီယံဒေသအတွင်းလူခွင့်ရေးအခြေအနေပုံမဆိုးရွားလာနိုင်ပါတယ် Civil Society လို့ခေါ်တဲ့အရက်ဖက်အဖွဲ့အစည်းတွေကတွန်းအားပေးဖို့အရေးတကြီးလိုအပ်နေပါတယ်ဘယ်လိုအဖွဲ့အစည်းမျိုးမှာတော့ညာတွင်ချင်းတူတက်လာရဲဆိုတာမဖြစ်နိုင်ပါဘူးပထမအဆင့်အစိုးရတွေနဲ့လွတ်လွတ်လပ်လပ်စီဖို့ပြီးတော့ဒေသတွင်းလူခွင့်ရေးပြဿနာတွေကိုတုံ့ပြန်ဆောင်ရွက်ဖို့လိုအပ်လို့ရေးသားထားပါတယ်ခင်ဗျာ
အခုဆက်လက်နားဆင်လေ့လာကြရမယ်အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်းကစီစဉ်ပို့ချထားပါတယ်ရှင်
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
loose cannon
ဖြစ်ပါလေစာလုံးပေါင်းက L O O S E loose ကချောင်းနေတာ C A N N O N cannon ကအမြောက်ဆိုတော့စကပိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကချောင်းနေတဲ့အမြောက်ပေါ့ဒီအသုံးဆင်းသက်လာတာကတော့တင်မော့လောကကဖြစ်ပါလေရှေ့တုန်းကစစ်တင်မော့ကြီးတွေမှာအမြောက်တွေကိုတည်ဆောင်လေးရှိရမှာအမြောက်ကြီးတွေကိုကုန်းပတ်ပေါ်မှာတန်ကျိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြည့်တဲ့အခါမှာကုန်းဘက်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်။ဒါကြောင့်မလို့ငကိုတဲကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကလေးလေးလံတဲ့အတွက်ကြောင့်ဟိုဘက်ဒီဘက်လိမ့်တဲ့နေရာမှာတိမောသားတွေကိုအန်ဒီရေပေးနိုင်တာဖြစ်ပါတယ်။ဒီသုံးဆင့်တလာတဲ့ idiom အသေးပဲကတော့လူတဦးကိုမထိန်ထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလုတ်ချင်တာလုတ်နိုင်တဲ့လူမျိုးဖြစ်တဲ့တွေ့ကြောင့်စန္ဒီရဖြစ်နိုင်တာကိုဆလုပ်ပါတယ်လှုပ်ပေးလို့မရတဲ့ပုံကိုမျိုးထိမ့်ထားဖို့လိုတဲ့ပုံကိုမျိုးအာချောင်းလို့သူလှုပ်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို EDM အသုံးရ loose cannon ရလို့ရည်ညွှန်းသုံးနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Rupi ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John is known as a loose cannon.So his co-workers are very careful with what they say in the office.
John ha a chaung ne lu ye lu lu ti mya ja de. Da chaung tu lu pho kai me twi ga yau ma sa ga pyo yin taik ko tri tha pyo ja ya de lu ti be ya ba de. U ma ko naw ta khaw na sin chi ja ya aw.
John is known as a loose cannon. So his co-workers are very careful with what they say in the office.
အာချောင်းလို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို EDM အသုံးရဘယ်လိုပြောမလဲ
Loose cannon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
် American style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်စီစဉ်ပို့ချပေးခဲ့တာပါအခုကိုသားညွန်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်နားဆင်နိုင်ပါပြီရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ NLD လွှတ်တော်နှစ်နှစ်ပြည့်နဲ့အစိုးရရဲ့စွမ်းဆောင်ရည်ကိစ္စဖြစ်ပါတယ်NLD အစိုးရအနေနဲ့လက်ရှိဦးစားပေးဆောင်ရွက်နေတဲ့ပြည်တွင်းညီညာရေးစီးပွားဖွံ့ဖြိုးတိုးတက်ရေးရခိုင်ရေးစတဲ့ဒီအရေးကိစ္စတွေမှာထင်သလိုရှေ့မရောက်နိုင်ဖြစ်နေတယ်ဆိုပြီးတော့ဝေဖန်မှုတွေကရှိနေပါတယ်။အစိုးရနဲ့စစ်တပ်ဒီအစိုးရနှစ်ရတီးရှိနေတယ်လို့ဖြစ်နေတာမလို့ပြည်တွင်းရေးကိစ္စတွေမှာရှေ့မတက်နိုင်ဘူးဆိုပြီးတော့တုံ့ပြန်ပြောသူတွေရှိတယ်လို့ပဲအစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်အားနည်းမှုရှိနေတယ်ဆိုပြီးတော့ဝေဖန်ချက်တွေကလည်းရှိပါတယ်။ဒါကြောင့်မလို့ဒီနှစ်နှစ်သက်တမ်းဝင်လာပြီးဖြစ်တဲ့NLD အစိုးရရဲ့စွမ်းဆောင်ရည်နဲ့ကြုံရတဲ့ခက်ခဲတွေကိုအခုဒီကျွန်တော်တရားလေးလိုက်မှဆွေးနွေးမှဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့မတ်သိန်းနီဦးပါ။မတ်သိန်းနီဦးကတော့ဒီရပ်ဖက်လူဖွဲ့စည်းတွေကတက်ကြွလှရှားသူဦးဆောင်နေသူတူဖြစ်ပါတယ်။နောက်တူကတော့ဒင်းစာဆရာကိုဆွေဝင်းဖြစ်ပါတယ်။အဲကျွန်တော်မတ်သိန်းနီဦးကတော့လေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။မတ်သိန်းနီဦးကိုပဲကျွန်တော်အရင်မေးလိုက်ချင်ပါတယ်။မတ်သိန်းနီဦးကြားပါလားခင်ဗျာ။
ဟုတ်ကဲ့ရှင်ဒါပါပ
ဲမသိနေရအရင်ဆုံးကျွန်တော်လွတ်တော်နဲ့ပတ်သက်ပြီးတော့ရင်မေးချင်ပါလေပြောရမယ်ဆိုရင်လွတ်တော်ကတော့နှစ်နှစ်သက်တမ်းကိုပြည့်သွားပါပြီအဲ့တော့ဒီ NLD အစိုးရသက်တမ်းမှာလွတ်တော်ဒီနှစ်နှစ်လွတ်တော်လှုပ်ရှားမှုကိုနှိုင်းရှင်ခြင်းအားဖြင့်နှိုင်းရှင်မယ်ဆိုရင်တော့ရင်ဦးသိန်းစိန်အစိုးရ၄နှစ်လောက်ခဲ့တဲ့လွတ်တော်နဲ့နှိုင်းရှင်မယ်ပေါ့နှိုင်းရှင်ကြည့်လို့ရှိရင်ဘာလို့များထူးထူးခြားခြားတိုးတက်မှုတွေမြင်လိုက်ရပါလဲခင်ဗျာ
ညီမတို့စောင့်ကြည့်လေးလာခဲ့ပြပါတယ်လွတ်တော်ရဲ့လှူရှာမှုတွေဝင်ညီမရက်တရားကြီးရလေးရတော့စောင့်ကြည့်ခဲ့ပါတယ်ဆိုတော့ဟိုတင်းစိတ်အစိုးရလက်ထက်နဲ့ဒီကနေ့ဟို NLD ဦးဆောင်တဲ့အစိုးရလက်ထက်မှာလွတ်တော်ရဲ့ sanction နဲ့ဟိုစွမ်းဆောင်ကြီးကထူးပြီးတော့မပြောင်းလဲတာကိုတွေ့ရတယ်အထူးသဖြင့်ပေါ့တိုင်းရင်းသားအရေးနဲ့ပတ်သက်လို့ဆိုရင်လွတ်တော်မှာတိတိယောက်ယောက်အဆိုတင်တင်းနိုင်ခြင်းမရှိဘူးပေါ့နော်ပထမဆုံးရတရားကာလအတင်းမှာစပတိထားမိတာကတော့ဒီရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့ရှိရင်ရခိုင်မှာဒီအရေးပေါ်ဂျာတိဦးလူကြောင့်ကျောင်းရတဲ့အရေးပေါ်တစ်ချိန်ကျုံနဲ့စစ်မဲ့ကြောင့်ကျောင်းရတဲ့အရေးပေါ်တစ်ချိန်ကျုံနဲ့ဒီအဆိုနှစ်ရစလုံးကိုလွတ်တော်ကတည်ချက်ခဲ့တယ်ပေါ့နော်အဆိုတင်တင်းလို့မပြုခဲ့ဘူးသာလူတွေရဲ့အသက်နဲ့ဘဝနဲ့ကြုံနေရတယ်ဒီသူဥဆောင်တဲ့လက်ထက်ဒီသူဟိုနဲ့အတူရက်တည်တာတယ်ဆိုရရက်ဖက်အစိုးရဥဆောင်တဲ့လက်ထက်မှာဒီနိုင်ငံရေးတရားခွဲကြောင့်နိုင်ငံရေးဥတည်ချက်ကြောင့်ဒီသူရဲ့အသက်ကိုဒီသူရဲ့ဘဝကိုလင့်လူရှုတယ်ဆိုတဲ့လည်းရဟာအတော်လေးအထင်ညာပါတယ်ပေါ့နော်ဒီသူရဲ့တက်ကကြည့်အခုနောက်တစ်ခါဒီ2019မှာထပ်ကြုံရတဲ့ရခိုင်ရေးတွေနဲ့ပတ်သက်တဲ့ဆိုလို့ရှိရင်လည်းလွတ်တော်မှာတည်ရဝင်ပြင်းပြင်းနိုင်ခြင်းမရှိတဲ့နဲ့ပြချက်ခဲ့ရတယ်ဆိုတော့ဒါကိုဒီတိုင်းရင်းသားအရေးရှုထောင့်ကလည်းဒီကြီးဒီဒေတာတစ်ခုရဲ့လုံခြုံရေးအရေးရှုထောင့်ကလည်းဒီကြီးရက်ဖက်ဆိုရခွဲကစွမ်းဆောင်နိုင်ခြင်းမရှိဘူးဆိုတာမြင်ရတယ်။နောက်တစ်ခါဒီကျမတို့ဒီအလွတ်တော်ရဲ့ဟိုတင်းတင်းချက်တွေကိုကြီးလိုက်မယ်ဆိုရင်တရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးစတဲ့ကဏ္ဍကြီးနှစ်ရပ်ပေါ့နော်ဒီအစိုးရNLD ပါတီကတတိယကိုပြုထားတဲ့ကဏ္ဍကြီးနှစ်ရပ်စလုံးမှာလည်းလွတ်တော်ကဏ္ဍကဘာမှဟိုထိထိရောက်ရောက်ဆိုမတင်သေးနိုင်ဘူးဖြည့်ရှင်းနိုင်ခြင်းမရှိဘူးဆိုတာကိုလည်းတွေ့ရပါလိမ့်ရှင
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတော့ပြောရမယ်ဆိုတော့2008ဖွဲ့စည်းပုံရတော့လွတ်တော်ဖွဲ့နိုင်တဲ့လွတ်တော်မှာအားကောင်းတဲ့ပါတီရပဲအစိုးရဖွဲ့နိုင်တဲ့သဘောဖြစ်နေတော့ပြောရရင်တော့ဒီပါတီတစ်ခုတည်းရပဲအစိုးရကိုလွတ်တော်ထိန်းနိုင်တဲ့2008ဖွဲ့စည်းပုံရဲ့အနေအထားလို့ဖြစ်နေတာပေါ့ဒါပေမဲ့တကယ်တမ်းဒီမိုစီနိုင်ငံတွေမှာလွှတ်တော်ကအစိုးရကိုထိန်းချောင်းရမယ်ဆိုတဲ့အမြင်ရှိပါတယ်။အဲ့တော့ဒီအချိန်ဒီမှာတော့လွှတ်တော်ကဘယ်လောက်ထိတောင်းအကြီးကြီးအစိုးရကိုထိန်းချောင်းနိုင်ပါလဲခင်ဗျာ။နှစ်နှစ်တာကာလအတွင်းပေါ့
။နှစ်တာကာလအတွင်းမှာကျွန်မဟိုဒီရန်ကုန်တိုင်းအနေနဲ့စသီးမယ်ဆိုရင်ကျွန်မနေတဲ့နေရာကစပြီးတော့ကြည့်ကြည့်တာပေါ့နော်။ရန်ကုန်တိုင်းအစိုးရကိုရေလှုပ်ဆောင်ချက်ကိုလွှတ်တော်ကဟိုထိန်းချောင်းဖို့ဆိုထိန်းချောင်းတဲ့အဆင့်ကောင်မကြဖူးပေါ့နော်ရန်ကုန်တိုင်းအစိုးရရဲ့လုံဆောင်ချက်ဥပမာ YDS ကြောင့်လေတို့ခုနကကြည့်ကြော်ရက်ပြက်ပနာတို့ဆိုရင်နောက်တစ်ခါဒီဟို OA နေရဲ့စီမံချက်ပေါ့နော်မျိုးတော်စီမံချက်တွေနဲ့ပတ်သက်တဲ့အစိုးရဆိုရင်တချို့အမှတ်တွေစူးစမ်းပြီးတင်ဖို့စူးစမ်းပါလေဒါပေမဲ့အဲ့အရာတွေကအစအစိုးရတင်ရတဲ့နဲ့တည်ခံရတယ်ပေါ့နော်ဆိုတော့လွတ်တော်ကိုအစိုးရကလွတ်တော်ကအစိုးရကိုကြိုးပမ်းဟိုထိန်းချောင်းခြင်းမပြုတဲ့နဲ့အစိုးရကနေလွတ်တော်ကိုကျွမ်းမိုးနေတယ်ဆိုတာတွေ့ရတယ်။နောက်တစ်ချက်ကဒီအထွတ်တော်မှာပြင်းပြင်းအဆိုတင်ပြင်းခြင်းဟာတွေကိုပါတီကိုအရင်ဖြတ်ရတယ်ပေါ့နော်။ပါတီကနေပြီးတော့ခွင့်ပြုချက်ရမှဖြတ်ရတယ်ဆိုတော့ဒီနေရာမှာနောက်ထပ်ကျွမ်းမိုးမှုတစ်ခုကနိုင်ငံရေးဒီအနိုင်ရပါတီတရက်ပေါ့နော်။အနိုင်ရပါတီတရက်ကပါတီရဲ့ဟိုအုပ်ချုပ်မှုကိုတာဝန်ခံနေတဲ့သူတွေကအစိုးရကဲ့သို့အထွတ်တော်ကိုကျင်လာပြီးလွှမ်းမိုးနေတာကိုလည်းကျမတို့တွေ့ရပါတယ်။ဒါကတော့အထွတ်တော်အမတ်ဒီကိုနိုင်ကရောခုနကဟိုဒီအထွတ်တော်အစည်းအဝေးကာလမှာဟိုပယ်ချက်ပုံတွေကတော့လည်းတစ်ပြေပြနေတယ်ရှင
်။ပြောမယ်ဆိုရင်လည်းခုနကဒီ2008ဖွဲ့စည်းပုံရဲ့အားနဲ့ကြက်လို့ဖြစ်နေတယ်။ပါတီတက်ကအကုန်လုံးလွှမ်းမိုးသွားမယ်ဆိုတဲ့အနေထားမျိုး။အဲ့တော့ပြောမယ်ဆိုရင်ဒီအခြေအနေတွေကိုလှန်ဖို့အတွက်ဆိုပြီးတော့ NLD ပါတီကလွှတ်တော်ထဲဝင်ခဲ့တာပါ။ဒီရွက်ောက်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်မယ်ဆိုပြီးတော့အဲ့တော့နှစ်နှစ်ကာလအတွင်းမှာသူတို့စူးစမ်းခဲ့ပါလား။တကယ်ပဲစူးစမ်းခဲ့ပါလား။စူးစမ်းမှုကထိရောက်ပါရဲ့လား။
NLD အစိုးရအနေနဲ့ NLD ပါတီအနေနဲ့မကြိုးစားခဲ့ဘူးလို့ပဲပြောရပါလိမ့်မယ်။သူတို့ကတခုခုဆိုရင်ဒီ25ရာခိုင်နှုန်းစစ်တပ်ကဒါပြောနေတယ်ပေါ့ဟိုအကြောင်းပြချက်ပေးတယ်ပေါ့နော်။ဆိုတော့တကယ်တမ်းကတချို့ကိစ္စတွေမှာဆိုရင်စိမ်းရောင်နေတဲ့ကတောင်မှတချို့ကဖူးဝင်နေလင်းပြန်ပြီးတော့သူတို့ပြန်ကြံသေးရတဲ့အခြေအနေမျိုးတောင်ရောက်နေတယ်။ဆိုတော့ NLD ပါတီကအရက်သားအစိုးရရဲ့တာဝန်ကိုနားမလည်ရလားဒီမလုပ်ဘူးမလုပ်တတ်တာလားဆိုတာဖြီးရေကုန်းထွက်လာပါလေ
ကျွန်တော်ကတော့ thrush ရှင်တွေအလှည့်ပေးကြပါလေဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးမင်းများလို့လဲဆိုတော့ thrush ရှင်ချူလေးတိုင်းပေါ်ရောက်နေပါပြီအရင်ဆုံးကိုခိုင်ကိုဝင်းကိုအလှည့်ပေးကြပါလေကိုခိုင်ကိုဝင်းမတ်တင်နေဦးရှိပါတယ်ခင်ဗျဆွေးနွေးမင်းများလို့ရပါတယ
် Democracy Street ကိုတွားတဲ့ရှင်မှာဆရောဒီအမျိုးသား Democracy ဖြစ်ဆုံးဆိုတဲ့ပါတီကိုစပ်ပြုတဲ့ပါတီတကူက Democracy Street ကိုအကောင့်ထဲမပေါ်တာကိုသိရပါဆရာဘာဖြစ်လို့ဆိုရင်ကျွန်တော်ဒီ2015ရွေးကောက်ပွဲမှာရခိုင်တဲ့ချင်းမှာရော် sorry ရခိုင်တဲ့ချမ်းမှာကျွန်တော်မဲအများဆုံးနိုင်တဲ့တဲရပင်တွေကတော့အောက်ဆောက်စုကြီးကတဲရထားတာ ကိုကျင်းလေးတို့ကိုမဲအမြဆုံးနိုင်တဲ့ပင်လေးတို့ကိုအစိုးရဖွင့်ပေးမယ်လို့ပြောထားတာအခုတကယ်ကိုလက်တွေ့မှာဒါကကွဲလွန်မှုလည်းအများကြီးသူတို့ပြောတဲ့စနစ်ကတော့ဒါ2008ဥပဒေရရလောရတာပါဆိုပြီးပြောတယ်ဒါပေမဲ့ဒီဟာဒီဟာသူတို့ရေကောက်ဝင်ဝင်တဲ့ကာလအချင်းပိုင်းခြားနဲ့တော်တဲ့စကားနဲ့လုံးရတဲ့ကမငြင်းရဘူးမလို့
ကိုခိုင်ကိုဝင်ကျွန်တော်တို့ကိုခိုင်ဝင်ဆိုလို့ရသဘောပေါက်ပါပြီတိုင်းရင်းသားဒေသတွေမှာအနိုင်ရပါတီတွေရှိပေမဲ့ဝင်ကြီးချုပ်တွေမထားလဲပေါ့နော်တိုင်းရင်းသားတွေခွင့်ရတော့ကျွန်တော်တော်တော်ရှင်နောက်တစ်ခုလှည့်ပေးကြပါလိမ့်ခင်ဗျာကိုတမ်းမောင်ဦးတမ်းမောင်ဦးတမ်းမောင်ဆွေးနွေးမေးမြန်းလို့ရပါပြီခင်ဗျာ
ကျွန်တော်ဒီမှာပြီးမှာဟိုစပါတီတန်ဖို့ကတမျိုးအန်အဒီယာတမျိုးကြီးတဲ့ရတမျိုးရဲရတမျိုးမငြင်းဘူးဖြစ်နေတယ်ကျွန်တော်ဒီဦးသိန်းစိန်လက်ထက်မှာ2012 2013မှာဟလာဒီဥပဒေရပါရဲအာတရားလိုလုပ်တယ်ဥပဒေကဟုတ်ဒီဖြစ်စမဟုတ်ဒီဖြစ်တယ်ဘယ်နှယောက်ချင်းရှိရအားလုံးကိုတရားရုံးပေါ်တင်လိုက်တယ်အားလုံးပြီးရင်မင်းတို့ကမင်းတို့ရုံးထွက်မထွက်နိုင်ထောင်ချတရားခဏကြီးဆစ်တယ်80ကျော်လောက်ပြန်လွတ်လိုက်တယ်တကယ်တမ်းဆိုရင်ဒါဥပဒေစိုးမိုးရေးမရှိတာပဲလေသူတို့လုံရင်တစ်မျိုးမလုံရင်တစ်မျိုးဒီရဲတို့ဥပဒေရာရှိတို့ဟာလုံရင်တစ်မျိုးမလုံရင်တစ်မျိုးတရားသူအချက်တည်းဖြစ်အောင်လုပ်ပါရကိုဥပဒေစိုးမိုးရေးမရှိတာပါကို
ကိုစလိုက်ပွေကွန်ဖိတ်ခေါ်ကြပါလေခင်ဗျာအဲဆွေးနွေးမေးမြန်းလို့ရပါတယ
်2008ဖွဲ့စည်းပုံမှာတမရုံကနေရယူတယ်လို့ပြောပြမယ်လို့2008ဖွဲ့စည်းပုံကအယက်သားအချုပ်ရေးဖွဲ့ကိုအာဏာပေးထားတဲ့ဥစ္စာရှိတယ်အဲ့ဒီဥစ္စာကို NLD ကအယက်ယူပြီးတော့မှ3နဲ့အနေထားမှာကျွန်တော်တို့တွေ့ရတယ်ဘာဖြစ်လို့လဲဆိုတော့ငကူကလေးကချွတ်တော်အမရီကိုနိုင်ရသူတို့တဝဲစောစောကဘူးမတိပါမတိဘာမှလို့ခိုင်မရှိတဲ့သူတွေကအချွတ်တော်တဲ့ဝင်သွားတယ်အဲ့ဒါတော့သူတို့ချုပ်လို့လည်းမရဘူးအခုကဝင်ကြီးတွေကိုအုပ်ချုပ်ရေးတွေရတဲ့အဲ့ဒီမျိုးလူတွေကမြန်တော့သူကမလုံရေးမကန်ရေးတဲ့သူတို့ဘေးထားရထားတဲ့အခွင့်အရေးတော်မှမလုံရေးမကန်ရေးတဲ့သူများကြီးရှိတယ်နောက်အထူးသဖြင့်စခိုင်းကော်မရှင်တို့ဝင်းချင်းကော်မရှင်တို့မှာနိုင်ငံရေးတမားတွေကိုမတုံ့ချတာကသူတို့ကအလောက်ကမတွင်ကျေဘူးဒါဆိုတော့တက်မလို့ကိုနိုင်ကသူတို့ကိုမလေးစားဘူးဆိုတာသူတို့တိကျသွားပြီအဲ့ဒါတော့ပြပြပြောင်းလဲမှုကအများကြီးလုပ်ဖို့လိုရင်းလို့ကျွန်တော်ထင်တယ
်မတ်သိနေဦးလေခုနကဆွေးနွေးတဲ့သရရှင်တွေပြောတဲ့ဆွေးနွေးတဲ့အရာဆိုရင်လေကျွန်တော်တို့ဆိုမကြမကြကြားနေရတယ်ခုနကကျွန်တော်ရှိမှလည်းကျွန်တော်ပြောပါတယ်မြန်မာနိုင်ငံမှာကစိုးရနဲ့စစ်တပ်အစိုးရနှစ်ရလို့ဖြစ်နေတာမို့လို့လူတလောက်မခီးမပေါ့ဘူးဆိုပြီးတော့အာဆင်ကျင်နဲ့တုံ့ပြန်ပြီးတော့ဆွေးနွေးနေရလည်းရှိပါတယ်တကယ်ရောဟုတ်ပါရဲ့လား
ဟိုလို့တော့မှအောက်ချုပ်ခင်းရတဲ့ပါတီကြီးရဲ့ကဲဒါကိနှုံးနဲ့ကြည့်လိုက်မယ်ဆိုရင်ချွတ်တော်နှင်းအစိုးရနှင်းရရှိနေသလားဆိုကျွန်မတို့လည်းအစားပေးခဲ့မိတာလေပေါ့နော်ဟိုလုတ်ပိုင်းသေးနေရမတူဘူးလားပေါ့ဒါပေမဲ့ဒီ2008အောက်ကနေပြီးတော့ဒီအစိုးရလုတ်တော့မယ်လို့ဆုံးဖြတ်ခဲ့သည်ဒီလမ်းကြောင်းကိုရွေးပြီးဆိုရင်ဘာသာဒေါက်ဆန်းစုကြည်က2012တုန်းက2008အောက်ကိုမဝင်နိုင်ပါဘူးဒီ2008ဖွဲ့စည်းပုံအောက်မှာမလုပ်ပါဘူးလို့သူပြောတယ်နောက်သိမကြဘူးသူ2012မှာပဲစိတ်ကူးကြောင်းသွားတယ်ရုပ်တရက်စိတ်ကူးကြောင်းပြီးတော့ဓာတ်ရည်ရေးကောက်ပွဲရတဲ့စီစဉ်လိုက်တယ်ဆိုတော့အဲ့ဒီကကျွန်တော်တို့ကစောင့်ကြည့်ဒီ2008ကိုကြော်လွှားနိုင်တဲ့အစီအစဉ် NLD မှာရှိလာပြီလားပါလာပြီလားပေါ့နော်ရုပ်တရက်စိတ်ကူးကြောင်းရတဲ့အကြောင်းကဘာလဲပေါ့2008ဒီချက်သေးတယ်2008အောက်မှာလုတ်ပိုင်ခွင့်မရှိဘူးဆိုတော့တိတိကျကျနဲ့ဝင်လာပြီဆိုကြတဲ့ကဟိုသူ့မှာကေတော့ရှိလို့ဒါလုတ်ပိုင်ခွင့်ရှိလို့ဒါလာတယ်လို့ယုံကြည်ရမှာပေါ့နော်ဒါကြောင့်ကျွန်တော်တို့ကမဲပေးခဲ့တယ်ဒါပေမဲ့တကယ်ကြတော့2008အောက်မှာပဲဒီသမဏရဲ့လုတ်ပိုင်ခွင့်ကြီးရှိနေတယ်ဟိုပြည်ရဲရေးတို့ကာလုံတို့အောက်မှာမဟုတ်တဲ့အရက်ဖက်ဝင်ကြီးဌာနတွေရှိတယ်ဒီဝင်ကြီးဌာနတွေရဲ့ဟိုစွမ်းဆောင်ရည်ကို Democratic Union အတိုင်းကျင်းလိုက်နိုင်ရင်တော့တော်တော်ထိရောက်တဲ့ဟာမျိုးတွေရှိနေအထူးသဖြင့်ပညာရေးဝင်ကြီးဌာနနဲ့စက်မရေးဝင်ကြီးဌာနပေါ့နော်ဆိုတော့ပညာရေးဝင်ကြီးဌာနမှာဆိုရင်ဒီဟို NLD လက်ထက်မှာလည်းအထူးရေးဆွဲခဲ့ကြတယ်အမျိုးသားပညာရေးဥပဒေကြောင်းလေးချင်းလို့ပြောလို့ဆိုတာကလည်းရှေ့အစိုးရလက်ထက်မှာလည်းသူတို့ပတိပိထားတဲ့ဟာတွေရှိတယ်မအောင်မြင်ခဲ့ဘူးဒါတွေကို NLD နေနဲ့ဆက်လုပ်မယ်ဆိုရင်ပညာရေးခန္ဓာကြီးတစ်ခုလုံးကြောင်းလဲသွားနိုင်တာတွေများပြီးရှိတယ်။ကျမရေးခန္ဓာလည်းအဲ့လိုပဲ။ဒါပေမဲ့ NLD က2008အောက်မှာမို့လို့တက်နေပါတယ်ဆိုတဲ့စင်တီတစ်ခုရဲ့နဲ့သူတို့ပြနိုင်တဲ့စွမ်းဆောင်ရည်တွေကိုမပြဘဲညီညီနဲ့ကြာလာတော့ဘာဖြစ်လဲဆိုတော့သူတို့ကိုနိုင်ကဒီဟာမှာဒီ2008ကြီးကိုရေရုံတီတီနဲ့2008အောက်မှာပဲလောက်ရတာကိုတိုက်နေပြီလားလို့တော့ကျမတို့တန်တရားဟုတ်ကဲ့ပါတယ်ပေါ့နော်
ဟုတ်ကဲ့ကျွန်တော်တွင်နေဆွေးနွေးမဲ့ကုဆွေဝင်းကိုကျွန်တော်တို့အခုဖုန်းရပါပြီကုဆွေဝင်းရဲ့လက်ရှိအစိုးရရဲ့စွမ်းဆောင်ရည်ပေါ့ပြောမယ်ဆိုရင်တော့အစိုးရဘက်ကခံပြောတဲ့လူတွေကတော့အစိုးရနှစ်ရဖြစ်နေလို့လောကကံရတော်ခက်ခဲဆိုရက်ခက်ခဲရဆိုရက်အနေထားမျိုးပေါ့နော်အဲ့တော့အစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်လို့ကုဆွေဝင်းရဲ့အမြင်သိချင်ပါတယ
်ခြုံပြောရမယ်ဆိုလို့ရှိရင်တော့ဒီ NLD အစိုးရဒီသူထိုက်တင်တဲ့သူကိုစမ်းညံစွမ်းရှိသည်ရှိရလူများနဲ့ရှိရငွေကြီးနဲ့တမန်တွေကအကျိုးစားနေတယ်လို့ကျွန်တော်ဒါရည်ဘူးအားဖြင့်ပြောပြရတယ်ဒါပေမဲ့ ဟိုကျင်းနှက်ပွဲရှိလားဆိုတော့ဟိုမကျင်းနှက်နိုင်စရာကိစ္စတွေလည်းရှိပါတယ်ခင်ဗျဆိုတော့ကျင်းနှက်တယ်မကျင်းနှက်တယ်ဆိုတာကိုပြောမယ်ဆိုလို့ရှိရင်အားလုံးပြည့်တဲ့အတိုင်းပဲဖွဲ့စည်းပုံအခြေခံဥပဒေနော်စစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့နော်ပေါင်းကနေပြီးတော့လုပ်ရတယ်ဆိုတာကိုကျွန်တော်တို့ကဘယ်တော့မှမေ့လို့မရပါဘူးခင်ဗျဒါကြောင့်မလို့သူ့အဲ့ဘောင်တွေကလုံးလုံးမရတာဘူးကျွန်တော်တို့ကလုံးဝကျွန်တော်အပြစ်မတင်ပါဘူးဒါပေမဲ့လုံးလို့ရတဲ့အပိုင်းတွေကိုတော့ကျွန်တော်တို့ကလုံးစီခြင်းနဲ့ဥမာလွတ်တော်မှာနော်ခုနဆွေးနွေးကြတို့ပဲလွတ်တော်မှာကိုကအင်အားကြီးပါတီတရားဖြစ်နေတဲ့လုံးလို့ရတဲ့အပိုင်းတွေဥမာအဖြစ်ဟိုလူခွေရင်းနဲ့ပတ်သက်ပြီးတော့မှဒီအများပြည်သူဒုက္ခပေးနေတဲ့တချို့ဟာဒီအများကြီးရှိပါသေးတယ်ဒီဥပဒေတွေအဲ့ဥပဒေတွေကိုဖျက်ဖိမှုအတွက်အတက်စီရောမလွတ်တာကြီးတွေ့ရတယ်အဲ့ဒါကိုနော်ကျွန်တော်ကနေပြီးတော့ဟိုဒါအဲ့မကောင်းမှုဖြစ်မိပါလေခင်ဗျအဲ့ဒါကြီးရောတချို့ဟာကြီး
တစ်ဖက်မှာခုနကကျွန်တော်တို့ပြောသလိုခုနရှိမှဆွေးနွေးသွားပါတယ် NLD ပါတီကရွေးကောက်ပွဲဝင်တဲ့အခါမှာဒီဖွဲ့စည်းပုံပြင်ရေးကိုသူတို့လုပ်မယ်ဆိုတာအဲ့တက်ကော NLD ပါတီကထိထိရောက်ကြိုးပမ်းခဲ့ရလား
ဒါ NLD ပါတီကဒါအစဉ်တစိုက်နဲ့သူကဒါကိုပြောခဲ့တာပဲဒါပေမဲ့အဲ့ဒါကြီးကိုလုံးဝဒါဟိုမလို့ဖြစ်ဘူးဆိုတာနောက်ပြီးတော့ဒါနဲ့ပတ်သက်ပြီးဘာကြောင့်မလို့ဖြစ်ဘူးဆိုတော့အချက်ကိုပြည်သူလူထုကိုမရှင်းပြဘူးဆိုတာနည်းနည်းတော့ဟိုတောင်းမဲ့တယ်လို့ကျွန်တော်တို့ကခံစားရတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တော်ရှင်တူဦးလှည့်ပေးခြင်းပါတယ်ကိုနေဦးလင်းမလေးရှားနိုင်ငံကိုနေဦးလင်းဆွေးနွေးလို့ရပါတယ်ကိုဆွေဝင်းရှိပါတယ်မတ်တေနေဦးရှိပါတယ
်ဟုတ်ကဲ့ဗျာအစိုးရနေရဆိုတဲ့သကလုံးကတော့ဘယ်သူကခေါ်ထုတ်လိုက်တယ်လို့မသိဘူးပေါ့နော်ဒါပေမဲ့ဟိုအစိုးရတခုလေးလားလို့ပြောရရင်တော့လည်းနည်းနည်းတော့ခက်သလိုပဲဖြစ်နေတာပေါ့နော်စစ်တပ်ကယူလိုက်တယ်ဓာဝယ်ရေးယူတယ်နေစားယူတယ်ဟလာဒီတဲ့ယူတယ်ဒီလေယူရဲဆိုတဲ့အခါကျတော့အခုအရသာအစိုးရကိုအခါဒီလွှဲကြည့်လိုက်လို့ရှိရင်တိုင်းပြည်ကနံပါတ်1 substitution theory ခေါ်တာပေါ့ဗျာဖြစ်မလားဆိုတဲ့မေးခွန်းကိုမေးကြည့်လိုက်ပေါ့သူတို့စစ်တပ်ကလူဆိုတာကပွင့်တယ်လင်းပြောရင် information ထောက်လန်းရေးတို့ပါတို့အကုန်လုံးသူ့မှာ network ကအရင်တည်းကအစင်လာရှိပြီးသားအဲ့ဒီဟာကိုအရသာကိုခြံတွေခိုင်းလိုက်ရင်အရသာဝန်ကြီးတယောက်ကအောက်ကတင်ပြတဲ့သဘောတဘာဝကိုနားမလည်တာနဲ့ရင်းဆက်လုပ်လို့မရတဲ့အပိုင်းဖြစ်သွားလိမ့်မယ်အဲ့တော့ဒီလိုအလောက်နိုင်ငံရေးလုပ်တဲ့လူတွေကဒီလောက်လေးတော့နည်းနည်းမြင်တတ်ဖို့တော့လိုလိမ့်မယ်။စင်ကာပူလိုတိုင်းပြည်မျိုးမှာကြတော့ information ကိုကျွန်တော်တို့ဒီလိုဟလာအဲ့ရင်းကောက်တာမျိုးနဲ့စောက်တာမဟုတ်တော့ဘူး။ကျွန်တော်ဥမာတစ်ခုဆိုပါစို့ကျွန်တော်နာမည်ပြောမယ်အိမ်ပြောမယ်ဆိုတာနဲ့တနည်းအားကြီးအိမ်လိုက်တာနဲ့ကျွန်တော်ဘယ်ရောက်နေတယ်အဲ့စားသူတို့ trade လုပ်လို့ရတယ
်။
အဲ့တော့ဒီလို network ဆိုကျွန်တော်တို့တိုင်းပြည်မှာမရှိသေးတဲ့အတွက်တချို့ကာကွယ်ရေးနဲ့ပတ်သက်တဲ့ဟာငယ်စားနဲ့ပတ်သက်တဲ့ဟာလုံးကြုံရင်းနဲ့ပတ်သက်တဲ့ကိစ္စတွေမှာဟိုဟာပေါ့အစိုးရနေရာဖြစ်တယ်ဆိုတော့တိုက်ခိုက်တဲ့စကလုံးမျိုးဟာမသိတယ်ရောဘူးလို့ကျွန်တော်ထင်တယ်ဗျ
။ဟုတ်ကဲ့ပါခင်ဗျ။ကိုနေဦးလင်းကျေးဇူးပါခင်ဗျာ။ကျွန်တော်အချိန်လည်းမရတော့နည်းလေးချုပ်ပြီးတော့ကျွန်တော်တို့မေးလိုက်ပါမယ်ပေးနိုင်စနေတဲ့လူကိုအရင်ဆုံးကျွန်တော်မတ်တေနီဦးကိုပြန်ဖိတ်ခေါ်ချင်ပါတယ်။မတ်တေနီဦးကြီးကျွန်တော်လည်းတူတူမေးချင်တာကပြောမယ်ဆိုရင်တော့အခုဆို2နှစ်တာကာလလွှတ်တော်ရဲ့2နှစ်တာကာလရောက်ပြီး NLD အစိုးရရဲ့2နှစ်တာကာလရောက်ပြီးမတ်တေနီဦးလည်း NLD အစိုးရကိုထောက်ခံခဲ့တဲ့လူလို့ခုနရှိမှပြောသွားပါတယ်။အဲ့တော့အခုလောက်သွားတဲ့နှင်းတရာကာလအတွင်းမှာကျင်းတဲ့အားရမှုဘလောက်ထိရှိလဲဘလို့များခံစားမိလဲခင်ဗျာ
ဟုတ်ကဲ့ရင်းကြောင်းအဲ့ဒီအစိုးရရဲ့ဥပဒေမှာပေါ့နော်ဒီ political leadership အပိုင်းမှာရောနိုင်ငံရဲ့ governing ကိုခေါ်တဲ့စီမံခန့်ခွဲမှုအပိုင်းမှာရောဒါကမှဒီခက်ခဲလေးမှကိုအားမရပါဘူးကျွန်တော်တို့ဟို
ဟုတ်ကဲ့ပြောပါ
2020 May Day ကိုပေါ့စဉ်းစားနေတာဒီပေါ့
ဟုတ်ကဲ့ပါဟုတ်ကဲ့ကျွန်တော်ဒိုင်းလီလိုက်စီစဉ်ချိန်လက်ဆစ်သွားလို့ပါမတ်တိန်နီဦးကိုဆွေဝင်ကျွန်တော်တို့ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်းလီလိုက်စီစဉ်ဒီမှာပဲညနာခွင့်ပေးပ
ါကိုတာညိုစီစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညဒိုင်းရိုက်လီလိုက်ဆွေးနွေးခန်းကိုပြန်ပြီးနှာစင်ခဲ့ကြရတာပါရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပထမဆုံးနိုင်ငံတော်အခြေပြမိန့်ခွန်းမှာပြည်တွင်းမှာအမေရိကန်ရဲ့အင်အားနဲ့ယုံကြည်မှုကိုပြန်တည်ဆောက်ဖို့ပြည်ပမှာအင်အားနဲ့အနေအထားကိုပြန်ထိန်းသိမ်းမှုအကြောင်းကိုပြောသွားပါတယ်။စစ်တပ်အားကောင်းမှုအရေးကြီးတယ်ဆိုတာသမ္မတကအလေးထားပြောပါတယ်။ကမ္ဘာတစ်ဝှမ်းမှာစိုးသွမ်းတဲ့အစိုးရတွေအကြမ်းဖက်ဝါဒီတွေကိုသာမကကျွန်တော်တို့ရဲ့အကျိုးစီးပွားစီးပွားရေးနဲ့တန်ဖိုးတွေကိုချိန်ချောင်နေတဲ့တရုတ်နဲ့ရုရှားလိုပြိုင်ဘက်တွေနဲ့ရင်ဆိုင်နေရပါတယ်။ဒီဆိုးရွားလာတဲ့အန်ဒရီကိုရင်ဆိုင်တာမှာအားနည်းမှုဟာပြိပခါကိုတေချာပေါက်ဦးတည်စေပြီးမရှင်နိုင်တဲ့အင်အားကကျွန်တော်တို့ရဲ့စစ်မှန်ကြီးမားတဲ့ခုခံမှုအတွေ့ခိုင်မာတဲ့နီလန်းဖြစ်တယ်လို့သမရကပြောပါတယ်။ ISIS အဖွဲ့ကိုနှိမ်နင်းတာမှာမကြခင်ကရထားတဲ့စီးရေးအောင်မြင်မှုတွေကိုသမရကအထူးဖော်ပြပြောဆိုပါတယ
်။ I am proud to report
that the coalition to defeat ISIS has liberated very close to
100% of the territory. Iraq, Syria, and other areas of the country, the Luda Tamari Maja Digging Ati, Tencho Tare, Nemirigo, Yanomi, Niba, Lumia Sege, Visura, General Gonuza, Timbiabare, Damme, Loziari, Miaji, Janibade, ISCO, Ninin, 90, General Satai Domaba.
A Jampa Warago Ninama, a Jampa Warigo Pansi Sebu, Lua de Chenu Shibare. A Jampa Wariweha, Ubri met Lenaka Yanuriba. Pibama, Drogo Pamireka, a Jampa Warigo Pide Dre, a Ria Dimpumu Sassan Dembarelu, Tamaraga, Lene Biobare. A Ria Dre, Quandana Musi, a Jensakango, Sabi Pundamawa. Pian Meduna, but the B, American Ha, Sabi, Shinshin Olympian Lodua Melu, Tamara Tramga, Biobare.
When the people of Iran rose up against the crimes of their corrupt dictatorship,
အချင်းပြချစားတဲ့အာနာရှင်ကိုအီရန်လူထုကအန်တုရင်ဆိုင်ခြင်းမှာကျွန်တော်ခက်စိတ်မနေခဲ့ပါဘူးလွတ်လပ်မှုအတွက်ရဲရင်စွာတိုက်ပွဲဝင်တဲ့အီရန်လူထုနဲ့အတူအမေရိကန်ကယက်တီပါတယ်ကျူးဘားနဲ့ဗင်နီဇွဲလားကကွန်မြူနစ်နဲ့ဆိုရှယ်လစ်အာနာရှင်တွေကိုလည်းအမေရိကန်ကပြင်းထန်တဲ့တန်ခတ်အရေးယူမှုတွေချမှတ်ထားပါတယ်ဒါပေမဲ့မြောက်ကိုရီးယားလောက်
North Korea's reckless pursuit of nuclear missiles could very soon threaten our homeland.
Nuclear don't even sound good. North Korea got sending men lonely to the job. They must again generate a meme to change our language. I love my people on that CIA and Yenzong PR people generate CEO lose on it. Cuba da China Ayala ne show be like Liora ha. Chujo Yansa Mugu, Pekora, Bepi Desura, a day three Joniga, Janorugo, Tempia Pitabare.
In Agani the Saint Ninja Yaja on Lunirane Mia, American Bidonzu Nene, Go Josi Bagu, set Gago Doma Pitalu, Go Damurigu, set B Porto Data Doma Pibarekamia.
American Soya at the Bora and the Abba Wood in Yarriadishin.
အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်သာဖြစ်ပြီးဗီအိုရဲ့အားပေါ်မဟုတ်ကြောင့်သိစေအပ်ပါတယ်ရှင်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ့ကို၉နာရီထိလိုင်းတို့မီတာ20 25နဲ့32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် ဒီကနေ့မနက်ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
သမရအင်ဗျူရဲ့မဟာပြူဟာဆိုင်ရာအကြံပေးအရာရှိချုပ်စတီဗန်နန်ကိုသူသမရဒေါ်နယ်ထရမ့်အတွက်အဓိကအကြံပေးအရာရှိဖြစ်တာဝန်ထမ်းဆောင်ခြင်းကအခြေအနေတွေနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်အောက်တိုဘာ23ရက်ကော်မတီကအင်္ဂါနေ့မှာစီစဉ်ထားပေမဲ့သူကတော့မလာရောက်ခဲ့ပါဘူးသူကိုလာရောက်ဖို့အတွက်လွှတ်တော်အမတ်တွေကိုယ်တိုင်ဆင့်ခေါ်ခဲ့ကြတာဖြစ်ပါတယ် တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်အတွင်းမြောက်ကိုရီးယားအရာရှိတွေနဲ့တွေ့ဆုံဖို့အတွက်သူ့အနေနဲ့မတောင်းဆိုရသေးကြောင်းပြောကြားခဲ့တယ်လို့တွေ့ဆုံမှုအခြေအနေကိုတော့စောင့်ကြည့်ရမှာဖြစ်ကြောင်းလဲဒုသမရကပြောကြားခဲ့ပါတယ်နိုင်ငံတော်လျှို့ဝှက်ချက်ဦးအေဦးလီဖောက်ပြမှုနဲ့အဖမ်းဆီးခံနေရတဲ့ရိုက်တာစတင်းတောင်နှုတ်ရဲ့အမှုကိုအင်္ဂါနေ့ကရန်ကုန ချိန်ယုံချင်းကိုတော့ February 14ရက်ချိန်ထားပါတယ်။တိုင်ဝမ်မှာ 6.4 ပြင်းအားရှိတဲ့ငလျင်လှုပ်ခတ်ခဲ့တဲ့အတွက်2ဦးသေဆုံးပြီးလူ200ကျော်ဒဏ်ရာရပါတယ်။တိုင်ဝမ်အရှိတ်ကန်ရန်ကီလို20လောက်ကနေဒေသဆန်တော်ချိန်နေ့လယ်3:50မှာလှုပ်သွားတာပါ။SpaceX အာကာသစူးစမ်းရေးဆိုင်ရာပုဂ္ဂလိကကုမ္ပဏီကကမ္ဘာနဲ့အင်္ဂါဂြိုလ်ပတ်လမ်းထဲကိုလွှတ်တင်မဲ့သူ့ရဲ့အကြီးဆုံး Falcon Heavy Rocket ထဲမှာ Cherry Neon Tesla Roadster ကားကိုထည့်သွင်းပြီးအင်္ဂါနေ့မှာပြစ်လုခဲ့ပါတယ်
။ဗုဒ္ဓဦးနဲ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်စုမြတ်မွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါရဲ့ရှင်။ညနေဘက်6:00ခွဲကနေ9:00ထိထုတ်လွှင့်မဲ့အစီအစဉ်တွေကို line 2 meter 16.25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.